Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ Washington မြို့တော် VOA American အစံကနေ2020ပြည်ဇွန်လ15ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းတွေကိုကျမအင်ဂျင်နိုင်ကတင်ဆက်မှာပါ။Atlanta ကအစင်းသစ်စားလို့ရတဲ့ဆိုင်ရဲ့ကားနဲ့မောင်းဝယ်ယူရတဲ့နေရာမှာလူမဲအမျိုးသားတအုပ်ကိုတနက်နေ့ပြစ်ခတ်ဖမ်းဆီးမှုကြောင့်တည်ဆုံးခဲ့တဲ့အတွက်ရဲအရာရှိကိုအလုတ်ကနေထုတ်ပယ်လိုက်ကြောင်းရဲတပ်ဖွဲ့ကတနင်္ဂနွေစောပိုင်းကကြေညာခဲ့ပါတယ်။တနက်နေ့ပြစ်ခတ်တဲ့ရဲအရာရှိ Garrett Rolfe ကိုတာဝန်ကနေရပ်ဆိုင်းလိုက်ပြီးဒုတိယရဲအရာရှိ Devin Brosan ကိုတော့လစာနဲ့ခွင့်ပေးလိုက်ကြောင်းရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။စနေနေ့က Atlanta ရဲတပ်ဖွဲ့အကြီးအကဲရာထူးခါနေနှုတ်ထွက်ပြီးတဲ့နောက်မှာအခုလိုမျိုးရဲအရာရှိနှစ်ဦးကိုအရေးယူလိုက်တဲ့အကြောင်းကြေညာခဲ့တာပါ။ဝင်တီစားတောက်ဆိုင်ရဲ့ကားနဲ့မောင်းဝယ်ရတဲ့နေရာမှာလူမဲအမျိုးသားအသက်24နှစ်အရွယ် Richard Brooks တနက်နေ့ပြစ်ခတ်ဖမ်းဆီးရမှာတည်ဆုံးခဲ့ပြီးတဲ့နောက်24နာရီအတွင်းရဲတပ်ဖွဲ့အကြီးအကဲ Erica Shields ရာထူးကနေနှုတ်ထွက်ခဲ့တာပါ။အခုလိုရဲရဲတနက်နဲ့ပြစ်ခတ်ဖမ်းဆီးမှုကြောင့်တည်ဆုံးခဲ့မှုအပေါ်ဆန္ဒပြသူတွေဟာလမ်းပေါ်ထွက်ဆန္ဒပြခဲ့ကြသလိုစနေနေ့ညနေပိုင်းမှာဝင်တီစားတောက်ဆိုင်ကိုမီးရှို့ခဲ့ကြပါတယ်။ဂျော်ဂျီယာပြည်နယ်မြို့တော်ဖြစ်တဲ့ Atlanta ရဲ့အဝေးပြေးလမ်းမကိုပိတ်ဆို့ဆန္ဒပြခဲ့ကြပြီးယာနဲ့ချီတဲ့ဆန္ဒပြသမားတွေကိုမျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်။ဒါအပြင်လူပေါင်းဒါဇင်နဲ့ချီဖမ်းဆီးခံခဲ့ရပါတယ်ရှင်။နောက်သတင်းပတ်ကုံစနေနေ့မှာအိုကလာဟိုမားမှာပြုလုပ်မဲ့သမ္မတဒေါ်နယ်ထရမ့်ရဲ့လူထုဟောပြောပွဲကိုလူပေါင်းထောင်နဲ့ချီတက်ရောက်မယ်လို့မျှော်လင့်ကြောင်းနဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့နှာခေါင်းစည်းတွေကိုဝစ်ဆင်ထားတဲ့ကြောင်းအင်ဖြူရော်စီးပွားရေးအကြံပေးလယ်ရီကုဒ်လိုကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ဒါပေမဲ့သမ္မတထရမ့်မဲဆယ်စီယိုရေးအဖွဲ့ကတော့တူဆာမာလုံးမဲ့ထရမ့်ကိုထောက်ခံတဲ့ကြီးမားတဲ့လူထုစည်းရုံးပွဲတွေမှာ CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကညွှန်ကြားချက်စည်းကမ်းတွေအတိုင်းလိုက်နာဖို့စီစဉ်ထားခြင်းရှိမရှိဆိုတာမျိုးထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။၃လအတွင်းသမရကိုထောက်ခံတဲ့ပထမဆုံးအကြိမ်အကြီးအကျယ်ချီတက်ပွဲကြီးအဖြစ် Oklahoma City ရဲ့ Book Center မှာစုဝေးကြမှာဖြစ်တယ်လို့လူပေါင်း19,000လောက်တက်ရောက်နိုင်မှုရှိတယ်လို့ဆိုပါတယ်။CDC ကသတ်မှတ်ထားတဲ့လမ်းညွှန်ချက်တွေအရဆိုရင် Trump ကိုထောက်ခံတဲ့ချီတက်ပွဲတွေဟာ virus ကူးစက်မှု NDA အမြင့်ဆုံးမှာရှိနေလိမ့်မယ်လို့ဆိုပါတယ်။ကမ္ဘာအကြီးဆုံးဖြစ်တဲ့ American စီးပွားရေးဟာအခုအခါမှာပြန်လည်ထူထောင်ရေးအဆင့်ကိုရောက်ရှိနေပြီလို့အင်ဂျီရောစီးပွားရေးအကြံပေး Larry Kudlow ကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ Coronavirus ကူးစက်ပြန့်နှံ့မှုကြောင့်စီးပွားရေးလုပ်ငန်းထောင်ပေါင်းများစွာကိုပိတ်ပစ်ခဲ့ရတဲ့အတွက် American စီးပွားရေးကိုအတော်လေးထိခိုက်ခဲ့ရပါ။လာမယ့်လတွေအတွင်းအလုံးလက်မဲ့ဥယျာဉ်ဆက်ပြီးမြန်မာနေဆဲရှိမှာဖြစ်တယ်လို့လည်းလေ့လာသူတွေကကြိုတင်ခန့်မှန်းထားပါတယ်။ဒါပေမဲ့လည်း CNN ရုပ်သံသတင်းဌာနနဲ့မေးမြန်းခဲ့မှာကုဒ်လိုပြောသွားတာကတော့ American စီးပွားရေးဟာပြန်လည်လည်ပတ်နေကြောင်းနဲ့2021ခုနှစ်ဟာခိုင်မာတဲ့နှစ်တစ်နှစ်ဖြစ်လိမ့်မယ်လို့လည်းဆိုပါရယ်။ American ပြည်ထောင်စုဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်ရှိနေဆဲဖြစ်ပါရယ်။ကူးစက်ခံရသူပေါင်း300,000ကျော်ရှိနေပြီးသေဆုံးသူစုစုပေါင်းဟာ313,000ကျော်ရှိခဲ့ပြီးလာမယ့်လတွေအတွင်းမှာလူပေါင်း300,000နဲ့ချီသေဆုံးဖို့ရှိတယ်လို့လည်းခန့်မှန်းထားပါရယ်။ American နိုင်ငံမှာတရားဝင်စည်းရုံးထုတ်ပြန်ချက်အရမေလမှာအလုပ်လက်မဲ့နှုန်းဟာ 73.3% ခန့်နှုန်းရှိတယ်လို့ဆိုပေမဲ့စစ်တမ်းကောက်ယူမှုအမှားယွင်းတွေဖြစ်ခဲ့တာကြောင့်တကယ်တမ်းအလုပ်လက်မဲ့နှုန်းဟာ 16.4% ခန့်နှုန်းအထိရှိတင်ကြောင်းတာဝန်ရှိသူတွေကပြောပါရရှင်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဒီသတင်းပတ်အတွင်းစတင်ကျင်းပမဲ့43ချိန်မြောက်ကုလသမဂ္ဂလူ့ခွင့်ရေးညီလာခံဟာအရေးကြီးတဲ့ပြဿနာကိစ္စရပ်တွေကိုရင်ဆိုင်ရမှာဖြစ်ပါတယ်။ပုံမှန်မတ်လအတွင်းကျင်းပလေးရှိပေမဲ့ COVID-19 ကပ္ပကတ်ရောဂါကြားရောက်လာတာကြောင့်ညီလာခံကိုရွှေ့ဆိုင်းခဲ့တာပါ။တနင်္လာနေ့ဒီကနေ့မှာစတင်ဖွင့်လှစ်မဲ့ညီလာခံကိုကိုရိုင်းတက်ရောက်သူတွေနဲ့ရောဗီဒီယိုကွန်ဖရင့်တွေနဲ့ပါပုံစံနှမျိုးနဲ့ကျင်းပသွားမှာဖြစ်ပါတယ်။လာမယ့်အစည်းအဝေးမှာအဓိကထားအရေးတကြီးဆွေးနွေးမဲ့အချက်တွေတဲ့အမေရိကန်ပြည်ထောင်စုမှာလူမဲမျိုးသား George Floyd ကိုရဲတွေချုံနှောင်ဖမ်းဆီးပြီးတဲ့နောက်တေဆုံးခဲ့ရာကနေဖြစ်လာတဲ့အဖွဲ့အစည်းဆိုင်ရာလူမျိုးရေးခွဲခြားမှုကိုစန့်ကျင်တဲ့လှုပ်ရှားမှုအကြောင်းဖြစ်ပါတယ်။ဒါ့အပြင်ဒီသတင်းပတ်အကုန်မှာလူခွင့်ရေးကောင်စီကနေအရေးယူအတည်ပြုမဲ့စုံဖြတ်ချက်ပေါင်းအခု40ကျော်ရှိမှဖြစ်ပြီးအဲ့ဒီထဲမှာမြန်မာအပါအဝင်လစ်ဗျာ၊အီရန်၊နီကာရာဂါနဲ့တောင်ဆူဒန်နိုင်ငံတွေလည်းပါဝင်မှဖြစ်ပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ည ဟိုင်ဒိုမီတာ 51 kHz 98.5 နဲ့ဟိုင်ဒိုမီတာ 190 kHz 105.5 တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္လာနေ့မနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်လာမယ့်ဇူလိုင်လကုန်ပိုင်းရောက်ရင်ပါကစ္စတန်နိုင်ငံမှာ COVID-19 ကူးစက်သူတိတက်သမှ2သန်းထိရှိလာနိုင်တယ်လို့ခန့်မှန်းထားကြောင်းပါကစ္စတန်အစိုးရတာဝန်ရှိသူတွေကပြောပါတယ်ဒါကြောင့်ယောဂကူးစက်ပြန့်ပွားမှုနည်းရအောင်ယောဂထိန်းချုပ်ရေးဆိုင်ရာသတိပေးထုတ်ပြန်ချက်တွေကိုလိုက်နာကြဖို့အစိုးရကထပ်လောင်းသတိပေးပါတယ်လူဦးရေသား220ရှိတဲ့ပါကစ္စတန်နိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်ထားသူပေါင်း 340,000 ကျော်ရှိပြီးသေဆုံးသူ 2,900 လောက်ရှိပါတယ်တနင်္ဂနွေနေ့တရက်ထဲမှာတွင်ပါကစ္စတန်မှာကိုဗစ်ကူးစက်မှုအသစ် 6,800 ကျော်အထိစံချိန်တင်လောက်အောင်များခဲ့ပါတယ်အခုလိုကိုဗစ်ကူးစက်မှုမြင့်မားလာတာကပါကစ္စတန်အစိုးရကိုအထူးစိုးရိမ်မှုဖြစ်စေတယ်လို့ပါကစ္စတန်ကိုဗစ်ရောဂါထိန်းချုပ်ရေးဌာနအကြီးအကဲကပြောပါတယ်ပြီးခဲ့တဲ့လတည်းမှာရောဂါကူးစက်မှုတွေရှိနေတဲ့ကြားကပဲပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကစီးပွားရေးလုပ်ငန်းတွေနဲ့လူအများနဲ့သက်ဆိုင်တဲ့ပွဲတော်တွေကိုလုတ်ခွင့်ပြန်ဖွင့်ပေးလိုက်ပြီးနောက်ပိုင်းရောဂါကူးစက်မှုပြန်တိုးလာတာပါဒီတိုင်းသာဆက်သွားနိုင်မယ်ဆိုရင်ဇူလိုင်လအကုန်မှာကိုဗစ်ကူးစက်သူပေါင်း 1.2 သန်းထိရှိလာမယ်လို့ပညာရှင်တွေကသတိပေးနေပါတယ်ခင်ဗျာဒီတော့တွင်အာရှတလွှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ဖြစ်နေပြီးတနင်္ဂနွေနေ့ကအင်ဒိုနီးရှားမှာကူးစက်မှုအသစ်860နီးပါးနဲ့သေဆုံးသူ43ဦးရှိခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့တနင်္ဂနွေနေ့ကအတည်ပြုလူနာသစ်939ဦးရှိတဲ့အတွက်စုစုပေါင်းကူးစက်သူပေါင်း 2,000 ကျော်ကျော်နဲ့သေဆုံးသူ 1,000 ကျော်ရှိလာပါတယ်။စင်ကာပူနိုင်ငံမှာတော့ကူးစက်မှုအသစ်409ယောက်နဲ့ကူးစက်သူစုစုပေါင်း 4,600 ကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဂျပန်နိုင်ငံမှာမနေ့ကကူးစက်သူလူနာသစ်48ယောက်ရှိတဲ့အတွက်မေလနှောင်းပိုင်းဂျပန်အစိုးရကအရေးပေါ်အခြေအနေပြန်ရုပ်သိမ်းခဲ့ပြီးနောက်ပိုင်းမှာကူးစက်မှုအရေအတွက်အများဆုံးဖြစ်လာပါတယ်။မြန်မာနိုင်ငံမှာတော့ဇွန်လ14ရက်ည7နာရီသတင်းထုတ်ပြန်ချက်အရကိုဗစ်အတည်ပြုလူနာတယောက်မှမရှိဘူးလို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိကိုဗစ်အတည်ပြုလူနာစုစုပေါင်း262ဦးနဲ့သေဆုံးသူ6ဦးရှိနေပါတယ်ခင်ဗျာ။ကမ္ဘာတော်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်လက်ဖြစ်ပွားနေပြီးမနေ့တနင်္ဂနွေနေ့တုန်းကတရုတ်နိုင်ငံမှာယောဂါကူးစက်သူအသစ်59ယောက်ရှိတဲ့အတွက်နှစ်လတာအတွင်းကူးစက်မှုအများဆုံးပြန်မြင့်တက်ခဲ့ပါတယ်။တောင်ကိုရီးယားမှာတော့စီးပွားရေးလုပ်ငန်းတွေနဲ့ခီးသွွားလာခွင့်တားမြစ်ပိတ်ပင်ထားတာကိုဖြေလျှော့ပေးလိုက်ပြီးနောက်ပိုင်းကူးစက်မှုတွေတကြောပြန်တိုးလာနေတာပါ။ကူးစက်မှုအသစ်တွေဟာစိုးမျိုးတဝိုက်မှာဖြစ်ပွားနေပြီးနိုင်ကလပ်တွေ၊ဝှပြုစုတောင်းပွဲတွေအိမ်အရောက်ပစ္စည်းရောင်းချတဲ့ကုမ္ပဏီတွေကတဆင့်ကူးစက်မှုတွေဖြစ်ပွားနေပါတယ်။အီဂျစ်ယူကရိန်းနဲ့မြောက်မက်ဆီဒိုနီးယားမှာလည်းတောက်ကြနေကစားပြီးနေ့စဉ်ကူးစက်မှုတွေတိုးလာနေပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကျန်းမာရေးပညာရှင်တွေတတိပေးနေတဲ့ကြားကပဲသမ္မတဒိုနယ်ထရန့်ကစီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ဖို့တိုက်တွန်းနေတာကြောင့်ကူးစက်သူအရေအတွက်ပိုများလာနေပါတယ်။ကူးစက်မှုအသစ်တွေကအရီဇိုနာပြည်နယ်မှာဖြစ်ပြီးမေလလယ်ပိုင်းအသွားအလာကန့်သတ်ထားတာတွေဖြေလျှော့ပေးပြီးနောက်ပိုင်းတရက်ကိုကူးစက်သူ1000ကျော်အထိတိုးလာတယ်လို့ AB သတင်းမှရေးပါတယ်။အီတလီနိုင်ငံမှာတော့စနေနေ့ကကိုဗစ် -19 အတည်ပြုလူနာ346ယောက်နဲ့သေဆုံးသူ88ယောက်ရှိပါတယ်။အသက်34နှစ်အရွယ်ရှိတဲ့ဘောလိဝုဒ်ရဲ့လူသိများတဲ့အမျိုးသားတယောက်ဆောင်ဆူရှန်စင်းရက်ပုတ်ကိုသူ့ရဲ့မွန်ပိုင်းမြို့နေအိမ်မှာသေဆုံးနေတာတနင်္ဂနွေနေ့ကတွေ့ရပါတယ်။သူဟာကိုယ့်ကိုယ်ကိုဇွဲကြိုးချအဆုံးစီရင်သေဆုံးသွားတာဖြစ်ပြီးသတင်းစကားတစ်စုံတည်းအားရေးသားခြံထားတာမျိုးမတွေ့ရဘူးလို့ရဲတပ်ဖွဲ့ကပြောတာကိုကိုးကားပြီးအိန္ဒိယသတင်းတွေမှာဖော်ပြပါဗျ။ဘီဟားပြည်နယ်ပန်တာမြို့သားဖြစ်တဲ့ရက်ပုတ်ဟာ2013မှာရိုက်ကူးတဲ့ခိုင်ပိုချေဇက်ကားနဲ့ဘောလိဝုဒ်ရုပ်ရှင်လောကထဲကိုဝင်ရောက်လာသူဖြစ်ပါတယ်။2016မှာရိုက်ကူးတဲ့ MS Dhoni ဇက်ကားထဲမှာရက်ပုတ်ကအိန္ဒိယအမျိုးသားခရစ်ကက်အသင်းကပ္ပတိန်အဖြစ်တရုတ်ဆောင်ခဲ့ပြီးဒီဇလန်ကလည်းလူကြိုက်များခဲ့တာပါ။ရက်ပုတ်ဟာတရုတ်ဆောင်လောကထဲခြေစုံပြစ်မဝင်ခင်နယူးဒေလီတက္ကသိုလ်မှာအင်ဂျင်နီယာဘာသာရပ်ကိုလေ့လာခဲ့သူဖြစ်ပါတယ်။သူကလို့ရုတ်တရက်ကွယ်လွန်သွားတာနဲ့ပတ်သက်ပြီးနိုင်ငံရေးသမားတွေအားကစားလောကနဲ့ဘောလိဝုဒ်အကျော်မော်တွေကသူနဲ့ပတ်သက်လို့အမတ်တရရေးသားတဲ့ပြောစကားတွေဟာအိန္ဒိယလူမှုကွန်ရက်မီဒီယာပေါ်မှာပလူပြန်နေပါတယ်။သူကလို့သေဆုံးတဲ့သတင်းပေါ်တုံ့လှုပ်ပြီးသူသေဆုံးတာကိုမယုံကြည်နိုင်ဖြစ်နေကြသူတွေလည်းရှိနေပါတယ်ခင်ဗျာ။တင်လာနေမယ့်ခင် VO ရဲ့သတင်းတွေကိုမန်အင်ဂျင်နိုင်တဲ့အတူကျွန်တော်ညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါခင်ဗျာ
တောတာရှင်များရှင်ကျမတင်ကြီးထိုက်ပါ အမေရိကန်ပြည်ထောင်စုမှလူမဲမျိုးသားတူရဲဖမ်းဆင်တိဆုံးခဲ့ရမှုနဲ့ပတ်သက်ပြီးဆန္ဒပြမှုတွေကြိုးကြားဆိုသလိုဆက်ဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲပြီးခဲ့တဲ့တောက်ကြနေတုန်းကဂျော်ဂျီယာပြည်နယ်အတ္တလန်တာမှာလူမဲမျိုးသားတူရဲကပြစ်လို့ထပ်ပြီးတော့တည်ဆုံရပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီး VOE မြန်မာပိုင်းအစီအစဉ်ရဲ့ Editor ဦးကျော်ဆက်သားကိုမေးမြန်းထားပါတယ်ရှင
်အဲ့ဒီစနေနေ့ညမှာဖြစ်တဲ့ကိစ္စဟာတော်တော်ပြင်းပြင်းထန်ထန်ဖြစ်တဲ့ဆန္ဒပြပွဲလို့ပြောပါလိမ့်မယ်ဆန္ဒပြတဲ့တွေဟာပြည်ထောင်စုလမ်းမကြီးကိုပိတ်ခဲ့တယ်နောက်ပြီးတော့အဲ့ဒီအခင်းစားဖြစ်ခဲ့တဲ့ဝင်းဒီစားတော့ဆိုင်ကိုလည်းပဲသူတို့မီတင်ဆွေးခဲ့ကြတယ်ဆန္ဒပြသူလည်းတော့မဟုတ်ပေါ့လေစုပလူစုတချို့ကပေါ့တကယ်စဖြစ်ခဲ့တာကအဲ့ဒီဝင်းဒီစားတော့ဆိုင်ထဲမှာဈေးဝယ်ပြီးကားမောင်းထွက်တဲ့နေရာမှာဒီလူကကားတက်ပြီးတော့အိပ်ပျော်နေတယ်အဲ့ဒါကိုဆန်ကဖုန်းဆက်တော့ရဲကလာဖက်နေအဲ့ဒါမှသူတို့ရုံရင်ဆန်ကဖြစ်တယ်ရဲရဲ့ခါမှထိထားတဲ့တီဇာဆိုရက်ဒီဆက်စီတနက်ပေါ့လေလူတွေလူပြက်ငင်ကြောက်လို့ဒါအဲ့ဒါကိုသူကဆွဲပြီးတော့ထွက်ပြေးတဲ့ခါတော့ပြစ်လိုက်တာဖြစ်ပါတယ်အခုခါမှာတော့အဲ့ဒီဂျဲအတ္လန်တာမြို့နယ်ရဲ့ရဲတပ်ဖွဲ့အကြီးအကဲကချက်ချင်းနှုတ်ထွက်သွားပါတယ်တနက်ပြစ်တဲ့လူကိုလည်းပဲရာဇူကထုတ်ပယ်လိုက်ပါတယ်နောက်အဲ့ဒီဘေးနားမှာရှိရဲရဲအရာရှိတယောက်ကိုတော့ဒါခွင့်ပေးထားပါတယ်ဆိုတော့ဥပဒေရတရားတွေကိုဆက်ပြီးတော့အရေးယူမမြင်ဘူးဆိုတော့ဆက်လိုက်ပြီးတော့စဉ်းစားနေကြဆဲဖြစ်ပါတယ
်သမ္မတဒေါ်နယ်ထရန့်အနေနဲ့ပထမဆုံးသူ့ရဲ့ဒါနိုင်ငံရေးလူမှုစည်းရုံးပွဲကိုဒါဂျွန်လ16ရက်နေ့ပေါ့နော်လုပ်ဖို့ပထမစီစဉ်ထားတာပါအင်ကယ်ဒါကဂျွန်10လို့ခေါ်တဲ့ဒါအလတ်ရက်နဲ့လည်းတိုက်ဆိုင်နေတော့သူကနောက်ကိုတရက်ဆုတ်ပေးလိုက်ပြီးတော့ဂျွန်20ရောက်တော့မှပဲသူ့ရဲ့ဟိုပထမဆုံးမဲဆယ်စီယုံကြီးကိုလုတ်မယ်ဆိုပြောပါတယ်ဒီကိစ္စကဘလောက်များတာအရေးပါပါတလေရှင
်ဆိုတော့ Trump ကဒီနေ့ကိုရွေးခဲ့တာကသမိုင်းဝင်နေ့တနေ့ကိုဂုဏ်ပြုတဲ့အနေနဲ့ရွေးခဲ့တယ်လို့ဆိုပါတယ်ဒီ John 16ရဲ့နေ့ပေါ့လေ John 19ကိုသူက John 10လို့ခေါ်ကြတယ်အဲ့ John 10ဆိုတဲ့နေ့ဟာအမေရိကန်ပြည်ထောင်စုက John Smith ဆုံးခန်းတိုင်တယ်ဆိုပြီးတော့သတ်မှတ်တဲ့နေ့ပါသမ္မတလင်ကွန်ရဲ့ကျွန်းလေးကိုလူမျိုးခွင့်ပေးတဲ့အမင်းကို Texas ပြည်နယ်မှာဗိုလ်ချုပ်ကြီးကဖတ်ပြခဲ့တဲ့နေ့အဲ့ဒီကစပြီးတော့အဲ့မှာအဆုံးသတ်သွားတဲ့နေ့ဖြစ်ပါတယ်ဆိုတော့အဲ့ဒီနေ့ကိုဂုဏ်ပြုတဲ့အနေနဲ့လှုပ်မယ်ဆိုပြီးတော့ Donald Trump ကရွေးခဲ့တာဖြစ်ပါတယ်အခုတော့သူကဘာပြောလာလဲဆိုလို့ရှိရင်အဲ့ဒီသူ့ကိုထောက်ခံတဲ့ Africa အနယ်ဝင် American လူမျိုးတွေကမေတ္တာရပ်ခံတဲ့အတွက်ကြောင့်သူကတရားရှိဆန်းကျင်တယ်လို့ပြောပါတယ်
ဟုတ်ကဲ့ပါရှင်အင်ကယ်နောက်တစ်ခုကတော့ဒီသမ္မတဒေါ်နယ်ထရန့်နဲ့စစ်တပ်ကြားပေါ့နော်ဟိုဒီတော်တော်လေးသဘောထားဟိုကွဲပြားနေတဲ့အနေအထားမျိုးမှာဖြစ်နေပါတယ်အင်ကယ်ဒီဟာမျိုးဟာဖြစ်ရောဖြစ်စေဖြစ်ပါသလားအင်ကယ်ဒီပေါ်မှာရောအင်ကယ်ဘာတွေများလေ့လာမိပါသလဲရှင
်အထူးသဖြင့်ကတော့ Republican သမ္မတနဲ့ Conservative ဖြစ်တယ်လို့ယူဆတဲ့စစ်တပ်နဲ့ကြားမှာသဘောထားကွဲလွဲတာကတော့ဒါဟာသေချာချပါပါကိစ္စလို့ဆိုရမှာဖြစ်ပါတယ်အဓိကအခုဒေါ်နယ်ထရန့်နဲ့စစ်တပ်နဲ့ကြားသဘောထားကွဲလွဲမှုကိုအပေါ်ယံအချင်းအကြောင်းရင်းနှစ်ခုနဲ့အခြေခံအချင်းတစ်ခုတွေ့ရပါလိမ့်မယ်အပေါ်ယံနှစ်ခုကတော့အခုဖြစ်နေတဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ law and order တရားဥပဒေစိုးမိုးရေးထိန်းသိမ်းတဲ့နေရာမှာဒေါ်နယ်ထရန့်လုပ်တာကိုစစ်တပ်ကသဘောမကျတာတွေရှိတယ်စစ်တပ်ကိုသုံးမယ်ဆိုရင်သဘောမကျဒါကတစ်ချက်ပေါ့လေနောက်ဒုတိယတစ်ချက်ကတော့ confederate symbol လို့ခေါ်တာပေါ့တောင်ပိုင်းခွဲခြားပြည်နယ်တွေရဲ့ထောင်ဆောင်ခဲ့တဲ့စစ်ဘိုလ်ချုပ်တွေသူတို့ရဲ့အထိတ်အမှတ်တွေကိုဖယ်ရှားတဲ့ဖယ်ရှားခြင်းတဲ့ကိစ္စအဲ့ဒါကိုစစ်ခမ်းတချို့မှာဒီဒုက္ခပါဝင်ခဲ့တဲ့ Confederate ဘိုလ်ချုပ်တွေရဲ့နာမည်ထားတာကိုစစ်တပ်ကမလိုချင်ဘူးအဲ့ဒါကိုဖယ်ရှားခြင်းနဲ့ Donald Trump ကမဖယ်ရှားခြင်းဘူးအနှစ်သာအဖြစ်ကတော့ဒီ racial injustice က systematically ရှိနေသလားမရှိဘူးလားဆိုတဲ့ကိစ္စဒီစစ်တပ်အနေနဲ့ကတော့ဒီဟာဒါကိုမလိုချင်တော့ဘူးပါရမီဆိုတော့စစ်တပ်မှာလူမဲ့ဥယျာစိတ်များလာပြီ1948မှာဟဲရီထရူးမန်ကစစ်တပ်တွင်လူမျိုးရေးခေါ်ယမှုကိုအုပ်ချုပ်ရေးအမိန့်သုံးပြီးတော့ပယ်ဖျက်ခဲ့ပြီးနောက်ပိုင်းနှစ်ပေါင်း40အတွင်းမှာလူမဲ့တွေစိတ်များလာပါတယ်လူမဲ့တွေများဆိုတော့1998မှာဆိုရင်ဒါလူမဲ့ဗိုလ်ချုပ်ကြီးဖြစ်တဲ့ကိုလင်ပါဝဲဟာသူတည်းစီဦးစီဂျူနီယာအဖွဲ့ရဲ့ဥက္ကဋ္ဌကိုဖြစ်ခဲ့ပါတယ်ဆိုတော့အဲ့လိုပဲစစ်တပ်မှာလူမဲ့တွေဟာ17ရာခိုင်နှုန်းအရာရှိအဖြစ်ဒါပြင်စစ်သားအဖြစ်ဆိုရင်လူမဲ24ရာခိုင်နှုန်းရှိလို့ဆိုရတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုတစ်ခုရဲ့လူမဲလူဦးရေဟာ73ရာခိုင်နှုန်းပဲရှိတယ်။ဆိုတော့လူဦးရေနဲ့ဆိုင်ရင်လူမဲစိတ်များလာတော့ဒါကိုစစ်တပ်ကလက်ခံရမယ်။ဒါကိုလက်ခံရင်သူတို့စစ်တပ်ကဖွဲ့စည်းလို့မရဘူး။ဒါဟာအခြေခံဖြစ်တယ်။နောက်ပြီးတော့အမျိုးသားလူမျိုးရေးတက်တာအဓိကကြရတယ်ဆိုတော့စစ်တပ်ရဲ့ trend ပြောင်းလာတဲ့သဘောဖြစ်တယ်
။ဟုတ်ကဲ့ပါရှင်။အင်ကယ်ဦးကျော်စံသားအထူးပဲကျေးဇူးတင်ပါတယ်ရှင်အင်ကယ်။ ဗြိတိန်အစိုးရရဲ့အင်္ဂလန်လူထုကျန်းမာရေးဌာနကထုတ်တဲ့စီရင်ခန်းစာမှာဘင်္ဂလားဒေ့ရှ်နယ်ပယ်တွေဟာခန်းနိုင်ရေးအားအနည်းဆုံးဖြစ်ပြီးဗြိတိန်ကလူပြူတွေထက်ကိုဗစ် -19 ကြောင့်သေဆုံးမှုနှုန်းနဆပိုတယ်လို့ဖော်ပြထားပါတယ်တရုတ်အိန္ဒိယပါကစ္စတန်တခြားအာရှတိုက်သားတွေနဲ့မြေထဲပင်လယ်ဒေသဒါမှမဟုတ်တခြားလူမဲမျိုးနွယ်စုတွေဟာလည်း10ရာခိုင်နှုန်းကနေ90ရာခိုင်နှုန်းအထိတိုက်နှုန်းပိုမြင့်တယ်လို့ဆိုပါတယ
် There is much more work to do to understand what's driving these disparities
ဒီလိုကွာခြားနေတဲ့အကြောင်းရင်းကဘာလဲဆိုတာနဲ့အန်တီယဖြစ်စေတဲ့အကြောင်းရင်းတွေရဲ့အကျိုးသက်ရောက်မှုတွေကဘယ်လိုကွဲပြားခြားလာသလဲဆိုတာတွေကိုသေချာသိဖို့အလုပ်တွေပိုးပြီးတော့လုပ်ကြရအောင်မှာပါနောက်ပြီးဒါနဲ့ပတ်သက်လို့လဲအောက်ခြေစင်းမြစ်ကအစာတိရဖို့နဲ့ဒီကွာဟချက်ကိုခြေဖြတ်နိုင်မဲ့နည်းလမ်းတွေကိုလည်းမလွဲမသွေရှာဖွေသွားဖို့ကျွန်တော်တို့ကအခိုင်အမာဆုံးဖြတ်ထားပြီးဖြစ်ပါတယ်လို့ဗြိတိရှ်ကျန်းမာရေးဝန်ကြီးမက်ဟန်ကော့ကပြောပါတယ်ဒီလအစောပိုင်းမှာထုတ်ပြန်ခဲ့တဲ့သုတေသနအစီရင်ခံစာဟာအမေရိကန်ပြည်ထောင်စုနဲ့ဖင်လန်နိုင်ငံတို့ကလေ့လာချက်တင်တဲ့ဆင်တူပါတယ
် This is a worldwide observation. It's not an observation unique to the UK. The United States is seeing
ဒါကအင်္ဂလန်ရဲ့ပြိုင်ဘက်ကင်းတဲ့လေ့လာချက်တစ်ခုတော့မဟုတ်ပါဘူးအမေရိကန်မှာဘိန်းလူရုဟာဒီယောဂကူးစက်မှုကိုပို့ပြီးတော့ခံနေကြရပါတယ်ဒါကြောင့်ကျွန်တော်ရှင်းရှင်းလင်းလင်းကိုပြောရမယ့်အချက်တစ်ချက်ကတော့ဘိန်းအုပ်စုဝင်လူတွေဟာယောဂပို့အလွယ်တကူကူးစက်စေနိုင်တဲ့ပင်ကိုမျိုးရိုးဗီဇရှိကောင်းရှိနေနိုင်တယ်ဆိုတဲ့ယူဆချက်တစ်ခုရှိနေတယ်ဆိုတာပါပဲလို့ Northumbria တက္ကသိုလ်ကဒေါက်တာ Strachios Moskos ကပြောပါတယ်တခြားသိပ္ပံပညာရှင်တွေကတော့ဒီကွာခြားချက်ဟာလူမှုရေးဆိုင်ရာမညီမျှမှုနဲ့ယဉ်ကျေးမှုကွာခြားချက်တွေကိုအခြေခံတယ်လို့ယူဆကြပါတယ်ဒေါက်တာမူဟာမက်မန်နာကLancaster တက္ကသိုလ်ကပါ
social status the way people are being congested
လူနေမှုအဆင့်တန်းရဲ့မျိုးဆက်တွေအများကြီးစုပြုံကြက်ကြက်ပြီးတော့နေတတ်တဲ့သဘာဝနဲ့အဲ့ဒီလူမှုအတိုင်းဝိုင်းထဲမှာဒီ Bames အစုဝင်တွေယောဂပိုးကူးဆက်နိုင်ခြေစတာတွေနဲ့ဆိုင်ပါတယ်လို့သူကပြောပါတယ်ပါကစ္စတန်ဇာတိဝါဖြစ်တဲ့အင်မာအေဝန်ရဲ့အဖေဟာ COVID-19 နဲ့ကွယ်လွန်သွားပါတယ်သူကသေဆုံးမှုနှုန်းမြင့်တဲ့နေရာနဲ့ပတ်သက်လို့ယဉ်ကျေးမှုအဆင့်လာတွေကြောင့်ဖြစ်တယ်လို့သုံးသပ်ပါတယ
် Sometimes you haveBrothers and sisters all living in 3-4 houses next door to each other and
တချို့မောင်နှမမွေးချင်းတွေဟာတစ်ခြံထဲမှာပဲသုံးလေးရင်ကပ်ပြီးတော့စောင့်နေကြပါတယ်အဲ့ဒီလိုပူးကပ်ပြီးတော့နေနေကြတာကအရန်အန်ဒီရဲ့ကြီးတယ်ဆိုတာကိုလည်းသူတို့ကသတိမမူမိကြဘူးဆိုတာသိကြတယ်တိနေရင်တောင်မှလည်းတအိမ်နဲ့တအိမ်ကူလူသွားလာနေကြတာကိုမရက်ကြပြန်ဘူးအစိုးရကဘလီတွေကိုပိတ်ခိုင်းလိုက်တယ်ဆိုတဲ့အကြောင်းရင်းဟာနမူနာတစ်ခုပဲဆိုတာကျွန်တော်သိပါတယ်ရက်ွက်ထဲကတချို့လူတွေကတောက်ကြံနေဝိပုစုတောင်းဖို့ငါအိမ်ကိုလာခဲ့ကြဆိုပြီးဖိတ်နေကြတာမျိုးတွေကိုလည်းတွေ့နေရပါတယ်လို့သူကပြောပါတယ်။လူနည်းစုလူမျိုးနွယ်တွေဟာကိုဗစ် -19 ကူးစက်လာစေမဲ့အလုတ်ကိုင်းမျိုးတွေကိုဆေးရုံဆေးကန်းလိုအလုတ်နေရာမျိုးတွေမှာလုတ်ကိုင်းနေကြတာကြောင့်လည်းအခုလိုကူးစက်မှုများတာဖြစ်နိုင်ပါတယ်။ဒေါက်တာမူဟာမက်မန်နာကအခုလိုပြောပါတယ
်။ For example 13% of the UK population
ဥပမာအဖြစ် UK လူဦးရေရဲ့73ရာခိုင်နှုန်းပဲဘိမ်းအစုဝင်တွေဖြစ်တယ်ဆိုပေမဲ့အမျိုးသားကျန်းမာရေးဌာနမှာတာဝန်ထမ်းနေတဲ့ဆရာဝန်တွေတဲက44ရာခိုင်နှုန်းကျော်ဟာဒီဘိမ်းအစုဝင်တွေဖြစ်နေကြပါတယ်။ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နယ်ပယ်တွေဟာတရုတ်နဲ့အိန္ဒိယနယ်ပယ်တွေထက်ကူးစက်မှုပိုပြီးတော့များတယ်လို့ပိုပြီးတော့ပြင်းပြင်းထန်ထန်ခန်းစားကြရတာကိုလည်းတွေ့ရပါတယ်။ဒါကြောင့်မျိုးရိုးဗီဇကအဓိကကွာခြားချက်ကြီးဖြစ်ချင်မှဖြစ်မယ်ဆိုတာကိုဒီအချက်ကအထူးပြနေပါတယ်။အဓိကကွာခြားချက်ကတော့လူမျိုးစုတစ်ခုနဲ့တစ်ခုကြားပြုမှုကြင်ကြံပုံမတူကြတာပါလို့သူကပြောပါတယ်။ American Britain နဲ့တခြားကမ္ဘာနေရာအနှံ့ပြမှာ Black Lives Matter လှုပ်ရှားမှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်လာတဲ့အချိန်မှာဒီလိုအယူဆထွက်လာတာပါ။သိပ္ပံပညာရှင်တွေကတော့အခုထက်ပိုပြီးတော့လေ့လာဆန်းစစ်သွားရအောင်မှာဖြစ်ပြီးဘာကြောင့်ဘသူကြောင့်လို့လက်ညှိုးညွန်အပြစ်ဖို့ဖို့ကတော့စောပါသေးတယ်လို့ပြောနေကြပါတယ်ရှင်။ကျမခွာညိုပါ
ဒီ American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ုဆက်ပြီးမြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါကျွန်မအခင်ရောက်ပါပါကိုရိုနာဗိုင်းရပ်စ်ရဲ့ mutation ကိုခေါ်တဲ့ရှင်ကဲပြောင်းလဲမှုဖြစ်စဉ်ဟာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 ရောဂါအတွက်အန္တရာယ်သိပ်ကိုကြီးတယ်လို့အနုဇီဝဗေဒပညာရှင်မတ်ခင်ဇာဝင်းပြေကပြောပါတယ်မြန်မာအပအဝင်ကမ္ဘာတစ်လွှားရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ရဲ့လူကိုကူးစက်တဲ့အနေအထားနဲ့မကူအောင်ဘယ်လိုရှောင်ရမလဲဆိုတာလေးကိုနည်းမြန်ပြီးပြန်ပြထားပါမယ်။မတ်ခင်ဇာဝင်းပြေအဗီဝေကိုဖြည့်တားပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်။အခုမတ်ခင်ဇာဝင်းပြေကဟိုရင်ယူတာဘက်မှာကျောင်းတက်နေရပေါ့နော်။ဘာဘာသားရတင်များတက်နေပါတယ်နည်းနည်းပြောပြပေးပါ။ဒီလာနေပါဆိုတာန
ေ။ဟုတ်ကျေးဇူးတင်ပါတယ်အခုလိုဗီဒီယိုမှာပြောခွင့်ရတာကိုလည်းကျေးဇူးများကြီးတင်ပါတယ်ရှင်ဟိုကျွန်တော်ဗမာတက်အခုကျွန်တော်အမေရိကန်နိုင်ငံ Utah ပြည်နယ် Brigham Young University မှာအာ microbiology ဆိုအနုဇီဝဗေဒသင်ကြားနေတာဖြစ်ပါတယ်ဘယ်လိုသင်ကြားနေတာဖြစ်ပါတယ်အာဘာလို့လဲဆိုတော့ project မှာဆိုလို့ရှိရင်တော့ဒီကျွန်တော်လေ့လာနေတဲ့ bacteria တွေရဲ့မျိုးဗီဇစင်ကဲပြောင်းလဲမှုလေးတွေကိုလေ့လာနေတာဖြစ်ပါတယ
်ဆိုတော့ဒီတက်ကတူကိုမရောက်ခင်အရင်ဆုံးကလည်းဘောနော်ဒီကပေါ်နေဒီ bacteria မဟုတ်ပဲね virus တွေကိုလည်းလေ့လာနေတဲ့လူတယောက်ဆိုရင်ဒါနဲ့လည်းပွဲယူထားတဲ့လူတယောက်ဆိုတော့အခုเนาะဒီမြန်မာနိုင်ငံအပအဝင်ပေါ့เนาะတကဘာလုံးမှာတော်တော်လေးကိုလှုပ်လှုပ်ရှားရှားဖြစ်နေတဲ့ရောဂါပေါ့เนาะ COVID-19 COVID-19 ရဲ့နဲ့ပတ်သက်ပြီးတော့ဒီဟိုအဆင့်ကဲပြောင်းလဲမှုတွေရနေပြီးတော့ဟိုကပေါ့เนาะဒီရောဂါကိုဖြစ်စေတဲ့ဆင်းရဲပြောင်းလဲမှုတွေဘလို့ဖြစ်လာလဲဆိုတာဒီအကောင်တော့တိကျနေကြပါလေတိကျနေရဆိုတော့နည်းနည်းလေးပြောပြပေးပါပထမဆုံးဒီဆင်းရဲပြောင်းလဲမှုကိုမပြောခင်ပေါ့နော်ဘယ်အကောင်မျိုးစားနေပြီးတော့ဘယ်ဟိုဒီ virus မျိုးကိုတည်နိုင်လဲဆိုတာစပြောပေးပ
ါဟုတ်ကဲ့ဟုတ် coronavirus ကပေါ့နော် cause ဒီ covid-19 ငါတို့ coronavirus မိသားစုဝင် virus တမျိုးဖြစ်တယ်ပေါ့သူမှတခြားဟိုအခြားမိသားစုဝင်တွေအများကြီးရှိတယ်ရှိရတဲ့မှာဆိုလို့ရှိရင် UAE မိသားစုချောင်းစုဖြစ်တဲ့ဟာဆိုလို့ရှိရင်လည်းဒါကကိုရိုနာဗိုင်းရပ်စ်ပဲ။ Now အလိုငှက်တွေတခြားငှက်တွေနွားတွေကျွဲတွေမှာဖြစ်နိုင်တယ်ဆိုတဲ့ဟာတွေလည်းရှိတယ်။ Now အခုဒီလူဥစားဆိုရင်ကလက်ရှိ COVID-19 နဲ့အနီးစပ်ဆုံးancestor ဆိုတာသူ့ရဲ့ဟိုမပြောင်းခင်ပေါ့နော်မပြောင်းခင်မျိုးဗီဇအနေနဲ့အနီးစပ်ဆုံးကောင်ကတော့လင်းတို့တွေမှာရှိခဲ့တယ်ပေါ့။ဘယ်လိုမျိုးကူးရဲဆိုတော့လင်းတော့ဒါလည်းကူးသလားခလေချားကန်ကောင်ဟိုသင်းခွေကြလို့ကောင်လေးတွေကနေကူးသလားဆိုတော့ဟာတော့အခုဒီအငင်းပွားနေစေပေါ့နော်တေချာလည်းအတီတော့မပြူပါသေးပါဘူးဟ
ုတ်အခုဒီ COVID-19 ရောဂါလူကိုကူးဆက်တာဆိုလို့ရှင်ဟို mutation လို့ခေါ်တဲ့ဆင်ကဲပြောင်းလဲမှုဖြစ်စင်နေဖြစ်တယ်ပေါ့နော်ဆိုတော့လူကိုဘယ်လိုမျိုးများတစ်ဆင့်တစ်ဆင့်ပြောင်းလဲပြီးမှကူးလာလဲနည်းနည်းပြောပြပေးပါ
ဟုတ်ဒီ COVID-19 ကသူကလူကိုကူးရင် mutation ဖြစ်ကြတယ်ဆိုတော့ဟုတ်ဘာလို့လဲဆိုတော့သူကဒီ virus ကဥမာအရင်တော့ဖြစ်ခဲ့တဲ့ဟာနဲ့ပြောမယ်ဆိုရင် HIV ကိုသွားကြည့်မယ်ဆို HIV ဆိုရင်သူကမြောက်တေမှာဖြစ်ခဲ့တယ်မြောက်တေမှာသူကအဲ့လိုပဲရာနာကွက်လိုမျိုးပဲဖြစ်တယ်ဆိုပေမဲ့သူကလူတွေစီကိုရောက်တဲ့အချိန်မှာကျတော့ဟို cell ပုံစံမတူတာတွေနောက်ပြီးတော့ receptor တို့နောက်ပြီးတော့ဖြစ်တဲ့အကျိုးဆက်မတူတာတွေရှိရတဲ့အကြောင်းဒီလူကိုကူးဖို့အတွက်ဆိုရင် virus ကနည်းနည်းလေးပြောင်းပေးရတယ်အဲ့ဒီဟာပြောင်းလိုက်တဲ့အချိန်မှာလူတွေစီမှာအကြောင်သူကယောဂါပူပြီးဖြစ်တယ်။မြောက်တွေစီမှာမဖြစ်ပြင်မယ်။အဲ့လိုအခုဒီကောင်ဆိုလို့ရှိရင်လည်းသူကလင်းလို့တွေစီမှာဖြစ်တယ်။ဒါပေမဲ့လင်းလို့တွေစီမှာဒီလောက်ကြီးဟိုတခါလေဟိုအရင်တခါတယောကြီးရောဖြစ်နေတာမျိုးမဖြစ်ဘူးဆိုပေမဲ့ဒီလူစီကိုရောက်တဲ့အချိန်မှာလူရဲ့ဒီ cell အနေအထားကြောင့်သူကအရင်ယောဂါပေးတယ်။အရင်ဟိုသေလွယ်တယ်ဆိုတဲ့ဟာမျိုးတွေဖြစ်လာတယ်ပေါ့နော်။ဒါ mutation ကတော့ဒီ host တနေရာနေတနေရာကိုခုံတဲ့အချိန်မှာ mutation ကနည်းနည်းတော့ဖြစ်ကိုဖြစ်ကြတယ်။အာဆင်ကဲပြောင်းလဲမှုဆင်ကဲပြောင်းလဲမှုကဖြစ်ကိုဖြစ်ကြတယ်။အရင်တော့ SARS တို့ MERS တို့မှာဆိုလို့ရှိရင်လူကိုမရောက်ခင်သူတို့ရဲ့ ancestor သူတို့ရဲ့မူရင်းကနေပြီးတော့ပြောင်းတဲ့အချိန်မှာဆိုရင်90ရာခိုင်နှုန်းလောက်ပဲ ancestor နဲ့တူရောတာတော့89ရာခိုင်နှုန်းလောက်ပဲတူရောတာတော့ရှိတယ်ပေါ့။အခုဒီ SARS-CoV-2 ကကြတော့သူ့ရဲ့ဒီလူကိုရောက်တဲ့အချိန်မှာသူ့ရဲ့အရင်မူလစစ်မြစ်နေရတော့96.2နှစ်ရာတိုင်းတော့တူနေသေးတယ်ပေါ့နော်အဲ့တော့နည်းနည်းတော့ပြောင်းသွားပြီဒါပေမဲ့တော်တော်များများတူနေသေးတာတော့တွေ့ရပါတယ်ဟုတ
်အဲဆိုတော့ဆိုလိုချင်တဲ့အသေးပဲကဒီလိုမျိုးပေါ့နော်လုံးဝပြောင်းလဲတာမဟုတ်ဘူးတူနေတာရဲ့အရမ်းများနေတယ်ဆိုတော့ရှစ်ဆက်ဘာတွေဖြစ်လာနိုင်လဲဒါကတော်တော်အမြဲကြီးတဲ့အနေထားလို့လည်းပြောရဲဆိုတော့လေ
ဟုတ်ပ
ါရှစ်ဆက်ဘာပြီးတော့ဖြစ်လာနိုင်လဲဒီလောက်တူတာတွေအရမ်းများနေတယ်ဆိုတော့
အော်တူတယ်အရမ်းများနေဆိုတော့လူခုမှသူကစပြီးတော့ကူးကစားဆိုတဲ့အခါကျတော့သူ့မှာထပ်ပြီးတော့ single ပြောင်းလဲမှုဖြစ်နိုင်စွမ်းရှိနေသေးတယ်ပေါ့နော်ဆိုတဲ့အခါကျတော့ ဟိုဖြစ်မလားမဖြစ်မလားဆိုတာသိချာမသိပေမဲ့အရင်တော့ဖြစ်ခဲ့တဲ့ဟာတွေအရင်တော့ဖြစ်ခဲ့တဲ့ကပ်ယောဂာတွေပေါ့ဟိုနေရာဒေသအလိုက်ဖြစ်တဲ့ epidemic လို့ခေါ်တဲ့ကပ်ယောဂာလည်းဖြစ်ဖြစ်ဟို pandemic ကမ္ဘာနဲ့တော်ဝမ်းဖြစ်တယ်ဆိုတဲ့ကပ်ယောဂာတွေဖြစ်အဲ့လိုမျိုးဖြစ်တဲ့အချိန်မှာဆို virus က mutation ဖြစ်သွားပြီးတော့တစ်ခါထပ်ပြီးတော့ဟိုပုံစံပြောင်းသွားတယ်ပေါ့နော်ပထမဦးဆုံး wave မှာ first wave မှာဆိုလို့ရှိရင်သူကဒီလူကြီးတွေကိုဒါမှခုခံနေတဲ့လူတွေကိုဓာတ်ပြတ်လုပ်တယ်ဆိုပေမဲ့ now the wave 2ပြောင်းလဲသွားပြီဟဲ့ဆိုရင်စင်ငယ်ပြောင်းလဲမှုဖြစ်စဉ်ဖြစ်သွားပြီရဲ့ဆိုလို့ရှိရင်လူငယ်တွေကိုဖြစ်နိုင်တယ်နောက်အဲ့လိုမျိုးတွေဖြစ်နိုင်တယ်ဆိုတဲ့ဟာမျိုးတွေပါလာမယ်ပေါ့နော်ပုံစံပြောင်းသွားတာမျိုးဖြစ်နိုင်တယ်သူမှဖြစ်ဖို့အခွင့်အရေးတွေအများကြီးရှိရဲ့ခုမှပေါက်ခါစားကောင်းလိုမျိုးဖြစ်နေတဲ့ခါကြတော့ပေါ့နော်ဟုတ
်ဆိုတော့ဒီ COVID-19 ကအမတန်အန်ကျဲကြီးနေတဲ့အနေအထားမှာပေါ့နော
်ဟုတ်တတိတော့ထားမယ်ဟာပေါ့နော်တတိတော့ထားမယ်ဟိုအခုသေးတဲ့လူတွေရောကူးခံရတဲ့လူတွေရောအများကြီးပဲဖြစ်နေတဲ့အတွက်ကြောင့်မလို့တော်တော်များများတော့သတိထားသင့်တဲ့ဟာပေါ့နော်ဟုတ်
ဟုတ်ကဲ့ဆိုတော့ဒီလိုမျိုး COVID-19 ဒီလိုမျိုးအန္တရာယ်ရှိနေတာကိုအခုသိပ္ပံပညာရှင်တွေပေါ့နော်အကုန်လုံးစူးစမ်းပန်းစားနေဒီဒါကိုကုသဖို့အတွက်ဆေးရရှာနေပါတယ်ဆိုတော့ဒီအခြေအနေလေးနည်းနည်းပြောပြပေးပါဟိုပါနော်အခုလောလောဆယ်ဆေးဘယ်နှမျိုးလောက်တွေ့တာလဲဆိုတော့နည်းနည်းလေးပြောပြပေး
ဟုတ်အခုလောလောဆယ်မှာကသူကအခုဟိုတလောလေးရမှာဟို approve ဖြစ်သွားတဲ့ဟာကဒီ April လထဲမှာ approve ဖြစ်သွားတဲ့ဟာက random severe ဆိုတဲ့ဟာတခုရှိတယ်။သူကကြတော့သူကအရင်တော့ Ebola virus ကိုသူက target လုပ်ဖို့အတွက်သူထုတ်တယ်ဒါပေမဲ့အဆင်မပြေဘူးအခုဒီမှာကြတော့မှသူဟိုဒီ coronavirus ကြတော့မှသူအသုံးတဲ့ဟာဟိုအဆင်ပြေတယ်ဆိုအဆင်ပြေဆိုတော့လုံးဝပျောက်သွားတာမျိုးမဟုတ်ဘူးသူက virus တွေဝင်နေဆိုလို့ရှိရင်ကလေ virus ကလူထဲကိုဝင်သွားပြီဆိုလို့ရှိရင်ဒီလိုမျိုး virus မျိုးဆိုရင်သူကဟိုပွားနေရင်ပွားနေတယ်သူကလည်းသူတနေ့တစ်ချိန်ကြာလို့ရှိရင်သူကပွားတဲ့နှုန်းနှေးသွားတယ်ကျသွားတယ်ဆို attenuation လို့ခေါ်တယ်အဲ့ပွားတဲ့နှုန်းကျသွားတယ်ဆိုတာရှိအဲ့ဒီဟာဖြစ်သွားတော့မှသာအဲ့ကြောင့်ဒီလူတို့အေးအေးမိဖျားလာတယ်ဆိုလို့ရှိရင်လေပိုးသက်ဆေးမတောက်ဘဲနဲ့သူကလည်းသူပြတ်သွားတယ်ဆိုတာဒီ virus ကပွားနေရင်အချိန်တတ်သွားတယ်ဟာအဲ့ဒီထိရအောင်ပေါ့နော်ဒါပေမဲ့အခုဒီကိုရိုနာဗိုင်းရပ်စ်မှာじゃအဲ့ဒီအချိန်မတတ်ခင်မှာကိုလူကဟိုအဲ့လိုမျိုးဆေးရုံနေပါအဲ့လိုမျိုးတွေဖြစ်ကုန်တာပေါ့နော်ဆိုတဲ့ခါကျတော့ဒီ random severe ဆိုလို့ရှိရင်ကသူကအဲ့ဒီဒီအချိန်တတ်တဲ့ဟာပို့ပြီးတော့မြင်တယ်ပေါ့အဲ့လိုမျိုးလေးနေသူက target လုပ်နေတယ်နောက်ကာကွယ်ဆေးတွေမှာဆိုလို့ရှိရင်ကじゃတော့ဒီ virus က cell ကိုလာပြီးတော့မပေါင်းခင်မှာပေါ့နော်ဘာလို့လဲဆို cell ပေါ်မှာသူကဒီ receptor လေးတွေရှိတယ် ACE2 receptor ဆိုတဲ့ဟာအဲ့ဒီ receptor ကသူကဟိုဇီဝကံမဖြစ်စေရတော့သူကအဆင်ပြေတယ်ဟိုသူ့မှာလှုပ်ဆဲအလုပ်ငန်းရှိတယ်ဒါဒီ virus ကဒီလိုမျိုးလေးလာပြီးဘောင်းလိုက်ပြီဆိုပေါင်းလိုက်ပြီဆိုလို့ရှိရင်သူ့ရဲ့ဒီစုချုံလေးကဒီနေရာမှာပေါင်းလိုက်ပြီဆိုလို့ရှိရင်သူကအမှဟို conformational change ဆိုတာဖြစ်တယ် conformational change ဆိုတော့သူကဒီနေရာဆို activated ဖြစ်သွားပြီပေါ့နော်အာရပြီပေါင်းရသွားပြီဆိုပြီးတော့သူကအထဲထဲကိုဝင်ပြီးပူပြီးဝင်သွားတယ်အထဲထဲကိုအဲ့ဒီနေရာကိုအဲ့ပေါင်းတယ်ဆိုတဲ့နေရာကိုဆေးတွေကမပေါင်းရအောင်လို့လုပ်နေတယ်ပေါ့နော်တာဂက်လုပ်နေတယ်အဲ့ဒီဒါမှသူ plasma ဟို convalescent plasma ဥစား therapy ဆိုတဲ့ဟာတွေကလည်းဒါကိုပဲလုပ်တာပဲနောက်ပြီးအခုတလောဒီပြီးရဲ့တရက်နှစ်ရက်ကမှထွက်လာတဲ့ဟာဆို Sorrento company ကထုတ်တယ်ဆိုတဲ့ဟာကြတော့သူကဒီတရားရင်လုံးဆိုတော့ cell တွေဖန်ပြားမှာ lab ထဲမှာစမ်းနေခါကြလို့ရှိရင်ကျွန်တော်တို့ lab ထဲမှာ cell တွေမွေးပြီးတော့အဲ့ cell တွေကို virus တွင်တယ် virus တွင်ပြီးရဲ့ခါကြရင်ဒီ cell တွေစမ်းတယ်ဆိုတော့စမ်းတဲ့အခုတရားကျော်လောက်ရှိတယ်တယ်မှာဒီကောင်လေးတစ်ခုကတရားရဂိုင်းတော့သူကဒီအဆင်ပြေတယ်ပေါ့နော်တရားရဂိုင်းတော့ virus ကင်းတဲ့ဟာမျိုးရစီတယ်ဆိုတဲ့ဟာကိုဖန်ပြပေါ်မှာတော့သူတို့ theory ရပြထားပြီးပြီဒါပေမဲ့ဖန်ပြနေပြီးတော့အကောင်လေးတွေနဲ့စမ်းရမယ်ရှိသေးတယ်နောက်လူနဲ့စမ်းရမယ်ဆိုတဲ့ဟာတွေတော့ရှိသေးတယ်ပေါ့ဒါပေမဲ့ဒါသူတို့ရဲ့အခုလုပ်နေတဲ့ဟိုနောက်ဆုံး update ပေါ့နောက်ဆုံး update လို့ပြောရမှာပေါ့ဟုတ
်ဆိုတော့အခုပေါ့နော်ဒီ mutation ဖြစ်သွားတယ်ဆိုရယ်ဆင်ခဲပြောင်းလဲမှုဖြစ်စဉ်လေးတွေကိုမဖြစ်အောင်လို့ပေါ့နော်အရင်ကြိုပြီးတော့ဒီ cell တွေလူရဲ့ဝင်တဲ့အခါမှာမဝင်နိုင်အောင်တားဖို့အတွက်စူးစမ်းနေကြတယ်ဆိုတော့ဒီလိုမျိုးအနေအထားမျိုးမှာပေါ့နော်အန်ဒီရလည်းအရင်ရှိနေတယ်စူးစမ်းတာတွေလည်းမအောင်မြင်ဘူးဒီချိန်မျိုးမှာပေါ့နော်ဟိုလူတွေအနေနဲ့ပေါ့နော်ဒီ virus ကကိုယ်စီကူးမလာအောင်ဘယ်လိုနှုတ်ရှားနေထိုင်ရမလဲဆိုတာနည်းနည်းလေးဟိုနည်းနည်းလေးပြောပြပေးပါဘယ်လိုလုပ်ရမလဲ
ဟုတ်ဟိုပါအဓိကတော့လေဟိုအဲ့လိုပေါ့လူတွေအချင်းချင်းခွာရမယ်ပေါ့နော်ခွာခက်ခွာနေရမယ်ဆိုတော့6ပေခွာ6ပေခွာအဲ့လိုမှနေရမယ်နောက်ပြီးတော့တန်ရှင်းရေးအဓိကတော့အဓိကအရင်ရေးချင်တာတန်ရှင်းရေးလောက်ရမယ်အာလက်တွေကိုအဲ့လိုဟိုတအားကြီးလေကြောက်တယ်ဆိုတဲ့ဟာမျိုးဆိုတဲ့ဟာမှာမြန်မာနိုင်ငံမှာအရင်တဟိုဆေးတွေအရင်နေဖျန်းနေကြတာကိုလည်းတွေ့တယ်ဒါပေမဲ့အဲ့ဒါကြတော့လေအခု WHO ကနေပြီးတော့ပြောထားရဆိုတာလည်းရှိတယ်ပေါ့နော်သူဒီလိုမျိုးအဲ့လောက်ကြီးဖျန်းတာလူကိုအန္တရာယ် ပေးတာပဲရှိတယ်ဟိုအကျိုးသိမ့်ရှိဘူးဆိုတဲ့ဟာပေါ့နော်ဆိုတဲ့ခါကျအတင်းအရင်ကြောက်နေဖို့ဟိုဖြစ်တာတဲ့ပေါ့နော်အကုန်လုံးကိုဘလပြစင်းစင်းစားစားနဲ့စင်းစင်းကြီးကြီးလင်းနေရမယ်နောက်အပြင်သွားရင်မဖြစ်မနေ mask အုပ်ရမယ်မျက်နှာကိုမျက်နှာအုပ်ရမယ်နောက်ပြီးတော့အဲ့လိုမျက်လုံးတွေပါရဆိုလို့ရှိရင်လည်းဖြစ်နိုင်ရင်အကာအကွယ်လေးနဲ့ကွယ်ထားတာကောင်းတယ်နောက်တခုတချို့တွေရေးတာတွေပါနားထဲကိုဝင်နေဆိုတော့နားထဲကိုတော့မဝင်ဘူးဟိုဘာလို့လဲဆိုတော့ cell ပုံစံမတူလို့ပေါ့နော်အဓိကကနှာခေါင်းရဲ့ပါးစပ်ရဲ့မျက်လုံးရဲ့နောက်ပြီးတော့အဲ့လိုလက်တွေကိုလည်းဂရုတစိုက်နဲ့အသေးချာလေးဆက်ပြီးတော့သွားသွားရှင်းရှင်းလေးဆေးပေးမယ်အဲ့လိုမျိုးပေါ့နော်အသေးချာတော့ဟိုဆက်ပြီးတော့ကျမတို့ရေရှည်တစ်နှစ်လောက်အထိကတော့ဒီမျိုးလေးဆက်ပြီးနေသွားပေးဖို့ပြင်ဆင်ထားရမယ်ပေါ့နော်စိတ်ထဲစိတ်အားဖြစ်ကောခန္ဓာကိုယ်အားဖြစ်ကောပြင်ဆင်ထားရမယ်ဆိုတဲ့ဟာမျိုးတော့ပြောချင်ပါတယ်ဟုတ်ဟုတ
်ကဲ့ဆိုတော့အဲ့လိုမျိုးပေါ့နော်ဒီလိုမျိုးအိုယောဂမကူးဆက်အောင်ကယောဂကူးဆက်တဲ့ပုံစံကိုသိထားတဲ့လူတွေကအဲဝတ်ဆင်ခြင်ထိတ်မိနိုင်တယ်ပေါ့နော်ဆိုတော့ယောဂကူးဆက်တဲ့ပုံစံကဆောစောမျက်လုံးရယ်နှာခေါင်းရယ်ပါးစပ်ရယ်ပေါ့နော်ဒီရရဲ့အဓိကနောက်တော့လက်တွေပါတွေမှာဆိုတော့ယောဂကဘယ်လိုမျိုးဒီ virus လေးတွေကဘယ်လိုပုံစံနဲ့လာပြီးလူစီကိုဘယ်လိုဝင်လဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါဟုတ်အခုတို့ပြောတဲ့ Facebook မှာတော့တော်တော်လေးပြန်နေတယ်ပေါ့နော်ဟိုတချို့ကြလည်းအဲဥစ္စာမျက်နှာမှာအမွှေးရှိရမရှိရဆိုသဘင်ဥစ္စာကိုတိတ်ပြီးတော့မျက်နှာတွေမကင်ရဘူးလက်တွေပါရဆိုလို့ရှိရင်သတိထားရမယ်ပေါ့နော်အဲ့လိုနောက်ခက်ခောက်ကနေလိုက်တယ်ဆိုလို့ရှိရင်ကဘာဖြစ်လဲဆိုတော့တစ်ဖက်လူတစ်ယောက်ကအဲ့လိုနှာချီလိုက်တယ်ချောင်းဆိုးလိုက်တယ်ဆိုတဲ့ဟာမှာထွက်တဲ့ဒီ droplets ပေါ့နော်အမှုန်လေးတွေကသူကမျက်စိနဲ့မြင်မှသတွေးကိုမြင်ရတယ်ဥမာအာဒါသတွေးထွက်တယ်ဆိုတာမဟုတ်သူကမျက်စိနဲ့မမြင်ရတဲ့အမှုန်လေးတွေရှိတယ်အဲ့မျက်စိမမြင်ရတဲ့အမှုန်လေးတွေကကိုကဒီလူတယောက်ကဒီနေရာမှာနှက်ချီအားချီချီခဲ့မယ်အာချောင်းဆိုးခဲ့မယ်ဆိုတာကိုမသိဘဲနဲ့တနည်းအားဆိုတခုခုသပွဲပဲဖြစ်ဖြစ်ဟိုကင်လိုက်မယ်ကင်ပြီးတဲ့ခါကျရင်ကိုကမသိလိုက်ပဲဒီမဆိုင်ပဲနဲ့မျက်နှာတွေပါရင်ကင်လိုက်မယ်ဆိုလို့ရှိရင်ဒါကကူးနိုင်တယ်နောက်ဟိုတခြားလူကအဲ့လိုမျိုးကိုကဖြတ်သွားတဲ့အချိန်တခြားလူကဟာချီလှမ်းချီလိုက်တဲ့ဟာမျိုးကိုကမသိလိုက်ပဲနဲ့ဖြတ်သွားလိုက်တယ်ဆိုလို့ရှိရင်အဲ့လိုမျိုးပေါ့နော်ဟိုဘယ်နာတွေရှိခဲ့တာမသိတော့အဲ့လိုမျိုးတွေဆိုတဲ့ခါကျကိုကတန်ရှင်းရတော့ကျေမမလုတ်ပေးရမယ်ပေါ့နော်ဒါတော့ကျမတို့လည်းဒီဘက်မှာဆိုလို့ရှိရင်လည်းအဲ့လိုပဲအကုန်လုံးကဟိုတန်ရှင်းဒီသွားပြီဆိုရင်တနင်္လာရောက်ပြီဆိုရင်အများကြီးလက်စီတနင်္လာနောက်တနင်္လာသွားပြီဆိုရင်အများကြီးလက်စီနောက်မျက်နှာကိုလည်းအဲ့လိုမျက်နှာစီးတွေနဲ့ဟိုဗာလေးတွေနဲ့အုပ်ထားတဲ့ခါကျတော့မကင်မိအောင်ပေါ့အဓိကတော့ကိုကိုကိုမကင်မိအောင်လို့အဓိကတော့ဟိုစင်ကြရတာပေါ့နော်သတိနဲ့နေရတာပေါ့ဆို
တော့အခုလိုမျိုးပေါ့နော်ဟိုတီချာရှင်းပြပေးတဲ့အတွက်အားလုံးကျေးဇူးတင်ပါတယ်
မင်္ဂလာပါရှင်။ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ NLD အစိုးရလက်ထက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဘာအဖြေထွက်ခဲ့လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
အခုဆိုရင် NLD ဆိုရလက်ထက်မှာနောက်ဆုံးဖြစ်ပွဲရှိတဲ့၄ချိန်မြောက်၂၁ရာစုပင်လယ်ညီလာခံကျင်းပဖို့ကြိုးစားနေကြပါပြီ။အခု၂၀၂၀ဟာအထွေထွေရွေးကောက်ပွဲနှစ်ဖြစ်တဲ့အချမ်းပြင်းအဖြစ်ဆိုရွေးကောက်ပွဲကိုနိုဝင်ဘာမှာကျင်းပဖို့ဖြစ်လိမ့်မယ်။အဲ့ဒီအချိန်မတိုင်ခင်၃လလဟာနိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးနဲ့ရွေးကောက်ပွဲကိစ္စကိုပဲအာရုံစိုက်ကြမှာမို့၂၀၂၀နှစ်ဆန်း March April လလောက်အတွင်းNLD အစိုးရလက်ထက်နောက်ဆုံးတစ်ချိန်အဖြစ်ငြိမ်းချမ်းရေးညီလာခံတစ်ခုကျင်းပဖို့သင့်တယ်ဆိုပြီးအစိုးရငြိမ်းချမ်းရေးလုပ်ငန်းအကောင့်ထယ်ဖော်နေသူတွေဘက်ကပြောဆိုကမ်းလှမ်းထားခဲ့ကြပြီးသားပါဒါပေမဲ့လည်းမထင်မှတ်ပဲတက္ကသိုလ်အတိုင်းအတာနဲ့ COVID-19 ကပ်ရောဂါကြီးမြန်မာနိုင်ငံကိုလည်းဆက်ရောက်ခဲ့တာမို့ငြိမ်းချမ်းရေးဆိုင်ရာလုပ်ငန်းစဉ်တွေလည်းရပ်တန့်တယ်လို့ဖြစ်သွားခဲ့ရပါတယ်အခုတော့ COVID-19 နဲ့ပတ်သက်ပြီးအရင်တင်းကျပ်ထားခဲ့သမျှဖြေလျှော့မှုတချို့လည်းလုပ်ခဲ့ပြီးမို့ငြိမ်းချမ်းရေးလုပ်ငန်းစဉ်လည်းပြန်ဆနေပြီလို့ပြောနိုင်ပါတယ်ပြီးခဲ့တဲ့မေလ30ရက်နေ့ကလုတ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာတော့နိုင်ငံတော်၏အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးက27ရာစုပင်လုံညီလာခံကိုလာမယ့်ဇူလိုင်လအတွင်းကျင်းပလို့ရဆိုပြီး NCA လက်မှတ်ထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကကမ်းလှမ်းထားတယ်လို့ထုတ်ဖော်ပြောဆိုပါတယ်တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကတော့လာမယ့်ဩဂုတ်လအတွင်းကျင်းပဖို့ပြန်ပြီးအဆိုပြုသွားမယ်လို့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကိုစားညှိနှိုင်းရေးမှူးလည်းဖြစ် ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးခေါင်းဆောင်လည်းဖြစ်တဲ့ဦးမျိုးဝင်းကဇော်လ10ရက်နေ့မှာသတင်းမီဒီယာတွေကိုပြောထားပါတယ်။လာမယ့်27ရာစုပင်လုံညီလာခံဟာ NLD အစိုးရကဦးဆောင်ကောင်ထယ်ပေါ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့နောက်ဆုံးလှုပ်ဆောင်ချက်ဖြစ်မှာမို့
အစိုးရသက်တမ်းတစ်ခုစာအတွင်းဆောင်ရွက်ခဲ့တဲ့အခြေအနေအားလုံးကိုအကဲဖြတ်မယ်ဆိုအကဲဖြတ်လို့ရတဲ့အခြေအနေရောက်လာပါပြီ။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးဘလို့အဖြေထွက်ခဲ့တယ်လဲဆိုတာလေ့လာကြည့်ကြရအောင်ပါ
။ NLD အစိုးရလက်ထက်နောက်ဆုံးဖြစ်လာမယ့်21ရာစုပင်လုံညီလာခံမှာတီထောင်စုသဘောတူစာချုပ်အပိုင်း3ကိုချုပ်ဆိုသွားမယ်လို့ဦးစော်ထေရော်ဦးမျိုးဝင်းကပါထုတ်ဖော်ပြောဆိုထားပါတယ်။အဲ့ဒီစာချုပ်မှာအပိုင်း3ပိုင်းပါမယ်လို့လည်းဆိုကြပါတယ်။အပိုင်း1မှာ NCA အကောင့်ထယ်ဖော်မှုဆိုင်ရာသဘောတူညီချက်တွေပါဝင်မှာဖြစ်ပါတယ်။ဒါဟာအရင်ညီလာခံ2ကြိမ်မှာသဘောတူချုပ်ဆိုပြီးရရှိခဲ့တဲ့အချက်50ကျော်ရဲ့အဆက်ဆိုရင်လည်းမမှားပါဘူး။အပိုင်းနှစ်မှာတော့2020ပြည့်အလွန်မှာငင်းကြေးလုပ်ငန်းစဉ်ဆက်လက်အကောင့်ထယ်ဖော်နိုင်ဖို့အတွက်အစ်င့်လိုက်လုပ်ငန်းစဉ်တွေကိုအစ်င့်လိုက်အကောင့်ထယ်ဖော်ကြဖို့ဖြစ်ပါတယ်။ဒီပိုင်းကိုထည့်သွင်းရတဲ့အကြောင်းရင်းကတော့ရွေးကောက်ပွဲလွန်ကာလမှာဘဲပါတီအနိုင်ရရအစိုးရအဖွဲ့အစ်တက်လာလိမ့်မယ်တက်မတော်ဘက်ကဆိုရင်လည်းတက်မတော်ကာကွယ်ဦးစီးချုပ်အပါအဝင်ခေါင်းဆောင်ပိုင်းအပြောင်းအလဲဖြစ်ပေါ်လာနိုင်တာမို့နောင်တာဝန်ယူမဲ့သူတွေအနေနဲ့ငင်းကြေးလုပ်ငန်းစဉ်တွေကိုတစ်ဆက်တစ်ဆက်ထဲဆက်ပြီးအကောင့်ထဲဖော်နိုင်အောင်ဖြစ်ကြောင်းဦးစော်ထေးကပြောဆိုထားပါတယ်။အပိုင်းသုံးကတော့နိုင်ငံတော်အထိုင်မြင်ကန်ပုဂ္ဂိုလ်တော်ဆန်းစုကြည်အဆိုပြုထားတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာအခြေခံမူတွေကိုနှိမ့်နိုင်ထည့်သွင်းချုပ်ဆိုဖို့ဖြစ်တယ်လို့ဆိုပါတယ်။NLD အစိုးရလက်ထက်နောက်ဆုံးကျင်းပမယ်ဆိုတဲ့ငင်းကြေးညီလာခံကိုကြည့်ရင်အရေးကြီးဆုံးကတော့2020ပြည့်အလွန်မှာအစိုးရနဲ့တိုင်းဒေသလက်နက်ကိုင် EAO တွေဘာတွေဆက်ပြီးလုပ်ကြမလဲဘလို့အကောင့်ထဲပေါ်ကြမလဲဆိုတာကအဓိကဖြစ်နေတာတွေ့နိုင်ပါတယ်။ကျန်တဲ့အရေးလဲကြီးတစ်ဆုံမှုလဲဖြစ်နေတဲ့တီထောင်စုကခွဲမထွက်ရကိစ္စတခုတီးတော့တက်မတော့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းစတဲ့ပြဿနာတွေနဲ့ပတ်သက်ရင်ညှိနှိုင်းပြီးသဘောတူညီချက်ရခြင်းလဲရမရရင်လဲ2020ပြည့်အလွန်ကိုတည်ဆောင်သွားမယ်ဆိုတဲ့သဘောမျိုးတွေ့မြင်ကြရပါတယ
်။တကယ်တော့2015ရွေးကောက်ပွဲအနိုင်ရအစိုးရဖွဲ့နိုင်ပြီးငင်းကြေးလုပ်ငန်းစဉ်ကိုဥဆောင်ဝင်ရတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့တွေးဆဆွေးနွေးမှုပုံစံအမျိုးမျိုးကနေတစ်ဆင့်ငင်းကြေးညီလာခံတွေကျင်းပမယ်။အဲ့ဒီညီလာခံတွေမှာရလာတဲ့သဘောတူညီချက်တွေကိုပြည်ထောင်စုလွှတ်တော်မှာအတည်ပြုပြီး2008ဖွဲ့စည်းပုံကိုပြင်ကြမယ်။အဲ့ဒီပြင်ဆင်ချက်တွေနဲ့အတူဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုတဲ့လုပ်ငန်းစဉ်ချမှတ်ခဲ့တာပါ။ငကိုက21ရာစုပင်လုံငင်းကြေးညီလာခံတွေကိုတစ်နှစ်ကို3ကြိမ်လောက်ကျင်းပမယ်။2020ရောက်ရင်တော့ငင်းကြေးနဲ့ပတ်သက်ပြီးအခြေခံသဘောတူညီချက်တွေရပြီးဖြစ်လိမ့်မယ်ဆိုသည့်အထိမျှော်မှန်းခဲ့တာပါ။အဲ့ဒါလို့မျှော်မှန်းထားကြောင်းလဲအတိအလင်းထုတ်ဖော်ပြောဆိုခဲ့ပါတယ်
။ဒါပေမဲ့အစိုးရသက်တမ်းနောက်ဆုံးနှစ်ထဲရောက်လာချိန်အထိ21ရာစုပင်လုံညီလာခံ3ချိန်ပဲလုပ်နိုင်သေးတယ်လို့ညီလာခံကရခဲ့တဲ့သဘောတူညီချက်အချက်50ကျော်ကလည်းတိတ်ပြီးအရေးကြီးတာတွေမဟုတ်ဘူးလို့ဝေဖန်တာခံရပါတယ်။တကယ်တော့ NLD ကအကောင့်ထယ်ဖော်ခဲ့တဲ့ငင်းငိမ့်လုပ်ငန်းစဉ်ဟာ2018ခုနှစ်အောက်တိုဘာလမှာကျင်းပခဲ့တဲ့အစိုးရတက်မတော်တိုင်းဒေသလက်နက်ကိုင်ထိပ်သီးဆွေးနွေးပွဲအတွင်းတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောခဲ့တဲ့တီထောင်စုမှခွဲမထွက်ရဆိုတာနဲ့တခုတီးသောတက်မတော်စရဲမိကွန်းကြောင့်နောက်ပိုင်းအကျိုးဆက်တွေအများကြီးဖြစ်ပေါ်ပြီးငင်းချင်းလုပ်ငန်းစဉ်တွေတိုးတက်မှုမရတာကတော့ဒီကနေ့အချိန်ထိပါပဲ။ဒါကြောင့် NLD အစိုးရလက်ထက်ငင်းချင်းရေးဖော်ဆောင်မှုမှာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင် EAO တွေနဲ့တွဲဆုံညှိနှိုင်းမှုအပိုင်းမှာညှော်မှန်းထားသလိုအောင်မြင်မှုမရဘူးလို့ကောက်ချက်ချနိုင်ပါတယ်။NLD ရဲ့ငင်းကြေးရေးအကောင့်ထယ်ဖော်မှုမှာပါတဲ့နောက်ထပ်အပိုင်းတစ်ပိုင်းဖြစ်တဲ့လက်ရှိတိုက်ခိုက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့ရခိုင် AA တအန်းပလောင်ကိုကန့် KIA တချင်လက်နက်ကိုင်အဖွဲ့နဲ့အပြစ်ခဲရဲစဲရေးဆွေးနွေးညှိနှိုင်းတဲ့စီမံလဲအောင်မြင်မှုမရပါဘူးရခိုင်ပြည်နယ်မှာဆိုရင် AA နဲ့တိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားနေစေပါKIA နဲ့လည်းအပြစ်ရဲ့စာချုပ်မချုပ်နိုင်သေးလို့တောင်းတဲ့ချီရှိတဲ့နေရက်ပြန်လို့တဲ့ကချင်ဒုက္ခတဲ့အရေးကိုလည်းမဖြေရှင်းနိုင်ဖြစ်နေရပါတယ
်။ NLD ရဲ့ညီညာရေးဖော်ဆောင်မှုနောက်တစ်ပိုင်းကတော့အပြစ်ရထားတဲ့ဝါကိုကန့် SSPB SSA ရှမ်းလက်နက်ကိုင်အဖွဲ့နဲ့ကရင်ပြည်လက်နက်ကိုင်အဖွဲ့တွေ NCA စာချုပ်လက်မှတ်ထိုးလာအောင်တရားဝင်ညီညာရေးဆွေးနွေးမှုဖြစ်စဉ်ကြီးတဲ့ပါဝင်လာအောင်ဆွဲဆောင်စည်းရုံးနိုင်ရေးပါ။အဲ့ဒီကိစ္စမှာလည်းတိုးတက်မှုတစုံတရာရတာမတွေးကြရပါဘူး။ဒါကြောင့် NLD အစိုးရလက်ထက်ငင်းကြေးရေးအကောင့်ထယ်ဖော်မှုဖြစ်စဉ်ကြီးတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အရင်သမရဦးသိန်းစင်အစိုးရလက်ထက်ချုပ်ဆိုခဲ့တဲ့ NCA စာချုပ်အကောင့်ထယ်ဖော်ရေးလက်နက်ကိုင်ပဋိပက္ခဖြစ်ပွားနေစေအဖွဲ့တွေနဲ့အပြစ်ခတ်ရက်စဲနိုင်ရေးအပြစ်ရပြီးသားအဖွဲ့တချို့ NCA စာချုပ်နဲ့ငင်းကြေးရေးဖြစ်စဉ်ကြီးတွေပါဝင်လာစေရေးကြိုးပမ်းမှုအားလုံးဘယ်ပိုင်းမှမှအောင်မြင်မှုမေမေရရတာမတွေ့ရပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
မင်္ဂလာရှိ
င်းနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းတော်ရရှင်တွေကိုဖျော်ဖြေပေးဦးမှာဖြစ်ပါတယ်အခုအရင်ဦးဆုံး VOE ကိုအမြဲတမ်းနားဆင်ပါတယ်ဆိုပြီးတော့ Messenger ကနေသိချင်တဲ့မေးခွန်းလေးတွေမေးလာတဲ့တော်ရရှင်တချို့ရဲ့စာတွေကိုပြန်ကြားပေးသွားခြင်းပါတယ်ရှင် VOE ဖွင့်သားတွေအားလုံးမင်္ဂလာပါခင်ဗျာလို့ရေးလာတဲ့တော်ရရှင်ကတော့မိုးဝင်းစော်ဆိုတဲ့တော်ရရှင်ပါ1985ခုနှစ်ခေတ်ကနေ့စဉ်ဒီပါနားထောင်အားပေးလာတာပါတဲ့အခုဆိုရင် Facebook ကနေပြီးတော့ Twitter လွှင့်မှုPodcast ကနေပြီးတော့ထုတ်လွှင့်မှု Radio ကနေထုတ်လွှင့်မှုတွေအားလုံးကိုနားထောင်ကြည့်ရှုအားပေးနေပါတယ်2019-2020 ခုနှစ်ပြက်ကလေးနေပို့ပေးတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်တဲ့။ဒါနဲ့ Skype ဆိုတာဘလို့ဆက်သွယ်မှုမျိုးလဲဘလို့ရယူအသုံးပြုရမလဲဆိုတာပြန်လည်ဖြေကြားပေးပါအောင်မယ်ဧသနာကျော်ကြီးတဲ့။ဟုတ်ကဲ့ပါရှင်။ VOE ကိုနှစ်ရှည်အားပေးလာရဲဆိုလို့အထူးကျေးဇူးတင်ပါတယ်ဦးမိုးဝင်းစော်ကြီး။ဗီဒီယိုရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရင်တော့ Skype ဆိုတာကိုတွေ့ရမယ်ထင်ပါတယ်။သူကအနည်းဆက်ဆုံးပြောရမယ်ဆိုတော့ကျမတို့ဒီ Facebook Messenger နဲ့နည်းနည်းလေးဆင်းဆင်းတူပါတယ်။ဖုန်းခေါ်လို့ရပါတယ်။နောက်ပြီးတော့ video call နဲ့လည်းစကားပြောလို့ရပါတယ်။အဓိကတော့ video နဲ့ဟိုစကားပြောရတဲ့ application ဖြစ်ပါတယ်။ Skype က2000ပြည့်လွန်အစောပိုင်းကာလမှာ Facebook နဲ့ဒီတူတူလောက်မှထွက်လာတာဖြစ်ပေမဲ့လည်း Facebook ကအရင်သူတို့နှိစက်ရအတိုင်းဝိုင်းကြတဲ့မှာအသုံးပြုတဲ့ application ဖြစ်ပြီးတော့ Skype ကတော့လူများကိုဖွင့်ပေးတဲ့ application မှာ Facebook က Skype ထက်နောက်ထပ်3နှစ်လောက်ကြာတော့မှအများသုံးရအောင်ဖွင့်ပေးတာဖြစ်ပါတယ်။ဒါကြောင့်မလို့ Skype ကိုတုံးလို့ရတာပိုဆောမယ်လို့ထင်ပါတယ်။မမကြီးလည်းအစောပိုင်းမှာ Skype ကိုပဲအားကိုးပြီးတော့ဒီ video call ခေါ်ကြရတာကျွန်မမှတ်မိပါတယ်။ဒါပေမဲ့ဒီမှာ Skype က Facebook စာမျက်နှာနဲ့မတူတဲ့အချက်က Facebook စာမျက်နှာကလူမှုကွန်ရက်စာမျက်နှာဖြစ်ပါတယ်။အမှစာတွေရေးတင်လို့ရတယ်၊တပ်ပုံတွေတင်လို့ရတယ်။ဦးမိုးဝင်းစောသိမယ်ထင်ပါတယ်နော်။ဒီ Skype ကတော့ video phone call ပဲခေါ်လို့ရတဲ့ telephone ဆက်သွယ်ရေး application ပဲဖြစ်ပါတယ်။computer တို့ tablet တို့ကနေပြီးတော့ဒီ application Skype SKYPE ဆိုတဲ့ဒီ application ကို download လုပ်ပြီးတော့ဖုန်းခေါ်လို့ရပါတယ်ရှင်။ video call အချင်းချင်း wifi နဲ့အသုံးပြုပြီးခေါ်မယ်ဆိုရင်တော့အခမဲ့ခေါ်ယူလို့ရပါတယ်နော်။ဒီထက်ပိုပြီးတော့ Skype အကြောင်းသိချင်တယ်ဆိုရင်တော့ internet မှာရှာကြည့်ပါဦး။စလုံးပေါင်း SKYPE ဖြစ်ပါတယ်ရှင်။ video ကိုနှစ်ရှည်အားပေးလာတဲ့ဆိုတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ထပ်ပြောချင်ပါတယ်။နောက်ထပ် Facebook ကြော်လွင်ဆိုတဲ့ Facebook account ကနေပြီးရေးလာတာကတော့နေ့စဉ်ကဘာတဝမ်းမှာဖြစ်ပေါ်နေတဲ့သတင်းအကြောင်းအရာများကိုအချိန်နဲ့အမျှထုတ်လွှင့်ပေးနေတဲ့ VOA Bambis News ကိုအထူးပဲကျေးဇူးတင်ပါတယ်ရှင်နဲ့ကြော်လွင်ဆိုတဲ့ Facebook အကောင့်ကနေရေးလာတာပါဒီတော့ရှင်လိုပဲဟိုးနှစ်ပေါင်းများစွာကတည်းက VOA ကိုနားဆင်လာပါတယ်ဆိုပြီးရေးလာတဲ့တော့ရှင်ကတော့ Facebook အကောင့်ပိုင်ရှင်မောင်မောင်မောင်ဆိုတဲ့တော့ရှင်ဖြစ်ပါတယ
်ကျေးဇူးပါ VOA VOA သတင်းတွေကိုနှစ်ပေါင်း20ကျော်ကတည်းကရေဒီယိုကနေတိုးတိုးတိတ်တိတ်နားထောင်ရင်းနဲ့နိုင်ငံရေးလူမှုရေးစီးရေးစတဲ့သတင်းတွေကိုယုံကြည်စိတ်ချအားကိုးပြီးနားဆင်ခဲ့ပါရယ်အခုလဲ VOA ကိုအဓိကထားပြီးတော့သတင်းစုံမှတ်သားရင်းနဲ့တချို့စိတ်ဝင်စားစရာသတင်းတွေကို copy ယူပြီးတော့လဲတင်လေးရှိပါရယ်ဒီအတွက်ခွင့်ပြုပါလို့မေတ္တာရဲ့တောင်းခံပါရယ် VOA ဌာနကြီးကဘာတီတွေတည်မြဲပြီးဝန်ထမ်းအားလုံးကိုကြမ်းမှစိတ်ချမ်းသာရှိကြပါစေ
ဟုတ်ကဲ့ပါတချို့စိတ်ဝင်စားစရာသတင်းတွေကို copy ယူပြီးတော့ပြန်ပြီးတင်တယ်ဆိုလို့ရပါတယ် VOA ကသတင်းတွေကိုတဆင့်ပြန်တင်တဲ့အခါမှာVOE ကတည်တင်းဖြစ်တယ်ဆိုတာတနေရာရာမှာပြောပေးတာမျိုးဒါမှမဟုတ်လေကျမတို့ဒီတည်တင်းရဲ့မူရင်းကိုပြန်ပြီးတော့ဟိုထပ်ဆင်ပြီးတော့ share လုပ်တာမျိုးဆိုရပါရင်เนาะကျေးဇူးတင်ပါတယ်ရှင်တစ္ဆာဆိုတဲ့သွားရရှင်ကလည်းကျွန်တော်တို့မြန်မာနိုင်ငံကလည်းစေဆိုးရလက်ထက်ကဆပြီးတော့အခုပြည်သူအဆိုးရလက်ထက်အထိ VOE လိုတည်တင်းဌာနတွေကထုတ်လွှင့်တာတွေကိုပဲအချက်အလက်တည်တင်းယူနေရဆဲပါတယ်ဟုတ်ပါတယ်ဒီလောကပဲကျွန်တော်တို့ VOE ကထုတ်လွှင့်တဲ့တည်တင်းတွေကိုဒီမြန်မာနိုင်ငံကအဆိုးရကဒီစစ်တပ်ကကိုကူကပြီးတော့ထပ်ဆင်ပြီးဖော်ပြခဲ့တာကိုဒီသောရရှင်ရင်းညွှန်းပြီးတော့ပြောဟန်တူပါတယ်နော်ရင်ဟာထိုင်းဆိုတဲ့သရရှင်မေးလာတာကိုလည်းဖြေကြပေးကြပါလိမ့်ဒီသရရှင်ကအရင်တုန်းကအရင်သတင်းပတ်တွေမှာမေးထားတဲ့သရရှင်တွေလိုပဲအစီအစဉ်နားထောင်မရဘူးဆိုပြီးတော့စာရေးလာတာပါသူကမင်္ဂလာညချမ်းပါဗျာတဲ့ VOA 1တော်သားတွေကျမ်းမာချမ်းသာကြပါစေလို့ဆုတောင်းပေးပါတယ်ကိုရိုနာဗိုင်းရပ်စ်နဲ့လည်းကင်းဝေးပါစေဗျာတဲ့ဗီယိုရဲ့ညပိုင်းရေဒီယိုသတင်းထုတ်လွှင့်ချိန်ဘာကြောင့်များလွယ်နေပါလဲသိချင်ပါတယ်တခါတလေနားမစင်လိုက်ရပါဘူးတဲ့ည9နာရီရေဒီယိုသတင်းကြမှာနားဆင်ရပါတယ်ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါဒီသောရရှင်မေးထားတဲ့ညနေ6နာရီခွဲကနေ9နာရီသတင်းထုတ်လွှင့်ချိန်ကကျမတို့ကိုရိုနာကပ်ဘေးအရေးပေါ်
ဒီအထူးကာလမှာအဲ့ဒီအစီအစဉ်ကိုခေတ္တရာကြီးရပ်ဆိုင်ထားပါတယ်ကျွန်တော်တို့မနေ့ပိုင်းရေဒီယိုအစီအစဉ်နဲ့ညပိုင်း9နာရီကနေ10နာရီအစီအစဉ်တွေကိုပဲထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒါကြောင့်မလို့ဒီညနေပိုင်းတင်6နာရီခွဲက9နာရီကိုမကြားလိုက်ရဘူးဆိုတာမှန်ပါတယ်ကျွန်တော်တို့လောလောဆယ်မထုတ်လွှင့်ပေးပါဘူးနော်မင်းမြန်လာရတဲ့အတွက်ကျေးဇူးတင်ပါတယ်ည9နာရီအစီအစဉ်ကိုစောင့်မျှော်နားဆင်ပါလို့အကြံပြုချင်ပါတယ်ကောမကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေဖြစ်နေချိန်အမေရိကန်ပြည်အောင်စုမှလည်းဒီယောဂကာကွယ်ရေးအတွက်တင်းကျပ်ထားတဲ့စည်းမျဉ်းတွေကိုရှော့ချပေးလိုက်လို့လူတွေထိတွေ့မှုပိုများလာပြီးတချို့ဒေသတွေမှာဆိုရင်တော့ COVID-19 ယောဂနဲ့ဆေးရုံတင်ရတာတွေပြန်ပြီးတော့များလာချိန်မြန်မာနိုင်ငံမှာလည်းဒီလိုမျိုးကန့်သတ်ချက်တွေရှော့ပေါ်ပေးတာနဲ့ပတ်သက်ပြီးတော့စာရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဝေမျှပေးခြင်းပါတယ်ဘောခခဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့
လျက်စစ်အကြောင်းအမှန်တရားကိုတင်ပြသွားတာကျေးဇူးပါတခုရှိသေးတယ်ရွေးကောက်ပွဲလုပ်ဖို့ဘလောက်ပဲကျန်းမာရေးဝန်ကြီးဌာနကချမှတ်ထားတဲ့စည်းကမ်းအတိုင်းပဲလုပ်လို့ဒီယောဂကြီးကမကူးဆက်နိုင်ဘူးလို့အာမခံပါလား노ပါဘယ်သူမှအာမခံနိုင်မအောင်တကယ်တမ်းဆိုရွေးကောက်ပွဲမလုပ်သင့်ပါဘူးပြည်သူလူထုကစားဝတ်နေရေးတွေကြောင့်အခက်ခဲဖြစ်နေတာဒီရွေးကောက်ပွဲကတမောက်မလုပ်ပြန်ရင်လည်းအာနာယူတခိုးတွေကတမျိုးဖီအားတွေကများလက်ရှိအစိုးရကမလုပ်လို့ကလည်းမဖြစ်အဲ့တော့ဘယ်သူကိုအပြစ်ပြောရတော့မှာလဲ
ဒီယောဂဘုကုဆက်မှုရှင်းရှင်းမပြောက်သေးပဲနဲ့ရွေးကောက်ပွဲဖြစ်ပါမလားဆိုပြီးတော့သူကစိတ်ပူပြီးတော့စာရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံကအစီအရေးပဋိပက္ခတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သောရရှင်ရဲ့စာတွေကိုလည်းအခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင် VOA သတင်းဌာနကတဆင့်ကုလသမဂ္ဂအတွင်းရေးမှူးချုပ်ထုတ်ပြန်ခြင်းနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါတယ်အခုဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်အစ်စ်ပွဲတွေထပ်မံမပြုတ်လုပ်ဖို့ရက်တံပေးဖို့အတွက်ကိုဒီကုလသမဂ္ဂကတောင်းပန်ထားပေမဲ့ဖောက်ဖျက်ကျူးလွန်နေတဲ့မြန်မာတပ်မတော်ရဲ့လူ့အခွင့်အရေးချိုးဖောက်မှုလူသက်မှုတွေကရခိုင်ပြည်ရဲ့တကယ်ဖြစ်ရဖြစ်ပါတယ်။ဒါကြောင့်မလို့ဒီကိစ္စကိုမြန်မာလူတစ်မျိုးအင်္ဂလိပ်လူတစ်မျိုးနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေသိရှိအောင်ထုတ်လွှင့်တင်ပြပေးပါဆိုပြီးတော့ဒီတော်ရရှင်မြစ်တာရက်ခံပါတယ်ဆိုပြီးတော့စာရေးလာပါတယ်ရှင်။ဒီရခိုင်ပြည်သားကဆေးရပြိပခနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်။ Messenger ကရေးပို့လာတာပါ။ကိုအေးလွင်ဆိုတဲ့သောရရှင်ဖြစ်ပါတယ
်။ရခိုင်တွေကယင်းထဲမှာအမုန်းတရားကြီးစိုးနေတဲ့လူတွေမဟုတ်ပါဘူး။အမုန်းတရားတွေဘသူယင်းထဲမှာပူပြီးတော့ကြီးစိုးလှမိုးထားလဲဆိုတာအခုလိုမျိုးလိုရမျိုးတွေကတတ်သိပါပဲ။အထူးသဖြင့်နိုင်ငံတကာနိုင်ငံရဲ့အာဏာကိုခွာစီးပြီးတော့ထိုင်ထားသူတွေစစ်ကောင်းဆောင်ကြီးတွေအပါအဝင်ဒီမိုကရေစီမိခင်ကြီးပါဖခင်ကြီးပါဆိုသူတွေအစုံရခိုင်တွေကိုအမုန်းတရားတွေနေစင်တဲ့အမြလူတက်ရင်တင်ပေးနေပါတယ်။ဒါရောမှရခိုင်တွေတီးခတ်နေနိုင်လို့ကန်ကောင်းနေတယ်မှတ်ပါ။ဒါလည်းအချိန်တိုင်းသာတစ်ခုထိပါဆက်လုပ်ပါ။ဒီလိုရမျိုးတွေကဒီတိုင်းပြီးဆုံးသွားမှာမဟုတ်ပါဘူး။တံပြန်တက်ရောက်မှုကဒီထက်ပိုပြီးတော့ပြင်းထန်လာအောင်မှအသေးချပါ။ဒီလိုမျိုးတက်ဖြတ်နေလို့ရှင်ဟောဒီလိုမျိုးတီတာကိုမြင်သွားကြရင်လန့်သွားကြမယ်နောက်ဆုတ်သွားမယ်လို့တွေးထားလို့ရှင်တနေ့ကျရင်ရခိုင်ပြည်သူတွေအခုထက်ပိုပြင်းထန်တဲ့လူရမျိုးတွေနဲ့ပြန်လာကြအောင်မှမြင်အောင်ပါသေးတယ်။
ဒီပုံစံမျိုးနဲ့တော့ရခိုင်စစ်မီးကငိမ့်မှာမဟုတ်ပါဘူးဆိုပြီးတော့ဒီသောရရှင်ရေးလာတာပါအခုကျန်တဲ့အချိန်ပိုင်းဒီမှာသောရရှင်ရဲ့ရင်းဖွင့်စာတွေဆက်ပြီးဖော်ပြပေးကြပါတယ်မင်္ဂလာပါလို့နှုတ်ခွန်းဆက်ချင်ပါတယ်ဆိုပြီးတော့စာကိုအစချီရေးလာတဲ့သောရရှင်ကတော့မကွေးတိုင်းဒေသကြီးစိတ်ဖြူမျိုးနဲ့ကစုံးမအုပ်စုကျွန်းချောင်းရွာကကိုအောင်စုံမဖြစ်ပါတယ်သူကလည်း view ရဲ့သတင်းတွေကိုအမြဲတမ်းနားထောင်ဖြစ်ပါတယ်တဲ့ဒါကြောင့်မလို့အခုလိုစာရေးပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်ရှင်
ကျွန်တော်တို့ဒီနေ့ကအရက်ခေါ်ဖောကခေါင်းရှည်စီးပြန်လာတော့ဒေါင်းတေတရားမှာတရားကြီးက1000ကျက်လမ်းကြီးက2900ကျက်စုစုပေါင်း3900ကျက်ပေးခဲ့ရပါတယ်ကျွန်တော်စီမှာဖြတ်ပိုင်းတွေလည်းရှိပါတယ်အတန်းလည်းဖမ်းထားပါတယ်ဗီဒီယိုလည်းရိုက်ထားတာရှိပါတယ်ကျွန်တော်တို့ဖောကခေါင်းရှည်လေးတွေကိုတော့ဒီလောက်ကြီးကောက်ခံနေရင်လမ်းပေါ်ဘလို့တက်နိုင်တော့မလဲဗျာရက်လည်းမထားနိုင်ပါဘူးကျွန်တော်တို့ကကြေးလက်လမ်းဖောက်လို့ရေးမှာမြင်းနီတိုက်နေရတာမို့လို့မကြာခဏအဲ့ဒီတရားဖြတ်ရမှာပါ3900ကျက်ကောက်ခံတာကိုတက်ဆိုင်ရာကတိစေဖို့ဖြစ်နိုင်ရင်အဲ့လောက်ကြီးမကောက်ဖို့အတွက်အကူအညီတောင်းတာပါခင်ဗျာကျေးဇူးပ
ါဟုတ်ကဲ့တရားကိုခဏခဏဖြတ်နေရတဲ့အတွက်ကြောင့်မလို့သူတို့ဒီလိုမျိုးအများနဲ့ခေကြီးပေးနေရမယ်ဆိုရင်တော့လုံးဝအဆင်မပြေပါဘူးဆိုပြီးတော့သူကသူ့ရဲ့အခက်အခဲကိုရေးပြီးတော့တင်ပြလာတာဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါရနော်။နောက်ပိုင်းမှာသောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးဖို့ရှိပါတယ်ရှင်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စ ဆားရိုက်ကနေစပို့မယ်ဆိုရင် VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့ဆားရိုက်တတာအမှတ်855ရန်ကုန်ဆားရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်ကိုတေးထောင်းထားတဲ့သောရရှင်လေးစီဆက်ချင်ပါတယ်။မမတ်အေးသနာကျော်ရှင်ညာဝိုင်းအစီအစဉ်နေမယ်တချင်းကအေးရင်သောရရှင်နေနဲ့တကွတေးတံကိုနားဆင်သူမိမိအနှင်းငယ်ငိုက်မြီးလာတတ်တဲ့အတွေ့မောင်လေးနဲ့ညီမလေးတွေကိုထခိုင်းပါတဲ့။ကျွန်မအစီအစဉ်နေတချင်းကြီးနားထောင်ပြီးတော့ငိုက်မြီးတယ်လို့ပြောလာလို့သူပြောတဲ့ဒီမောင်လေးရေထားပါရဆိုတဲ့တချင်းလေးကိုရှာကြည့်မိပါတယ်။အမောင်လေးရေထားပါရဆိုတဲ့တချင်းမူရင်းကတော့တကြော့နှစ်ကြော့တေးကိုဒီဖြစ်ပါတယ်။တင်းတင်းမြတ်တည်ဆူထားတာပါနော်။ဒီတော့သူပြောထားတဲ့ဒီဟိုငကုံမူရင်းတင်းတင်းမြတ်မဟုတ်ဘဲနဲ့ Hazel နောက်ဆုံးဆူထားတဲ့တကြော့နှစ်ကြော့တေးကိုဒီသူပြောတဲ့အတိုင်းဆိုတော့မောင်လေးရေထားပါရဆိုတဲ့တချင်းလေးနဲ့နှိုးချင်ပါရဲ့နော်။တော်ရရှင်နေနှိုးထားပြီးတော့ဒီတချင်းလေးကိုခံစားနားဆင်ကြည့်ပါအောင်ရှင်။ကြောနဲ့ကြောဒေးကိုဒီဆိုတဲ့တင်ကိုနားဆင်ခဲ့ကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေးတင်တောင်းလာတွေကိုတင်းနှင်းရင်းနေညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်လွှဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းသာပါစေ။
အခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အာဂျင်တီးနားနိုင်ငံကကနူးလေလော်အားကစားသမားတစ်ယောက်ကတော့ကလေးရေကူးကန်ထဲမှာအိုလံပစ်ပြိုင်ပွဲအတွက်လေ့ကျင့်နေပါတယ်။ရုရှားနိုင်ငံကစန်တာဆီယာတစ်ယောက်ဟာ48နိုင်လုံးမအိပ်ဖဲလူပေါင်း90ကျော်ကိုသပင်ညှက်ပေးခဲ့ပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။အာဂျင်တီးနားနိုင်ငံကကနူးလေလော်အားကစားသမားတစ်ယောက်ဟာ2021အိုလံပစ်ပြိုင်ပွဲအတွက်သူ့ချစ်သူရဲ့ရေကူးကန်အသေးလေးမှာလေလော်လေ့ကျင့်နေပါတယ်။ဆဗာရှန်ရိုစီဟာကိုရိုနာကပ်ရောဂါကာလအတွင်းအလေးအကျင့်မပြတ်လိုတဲ့အတွက်အခုလိုတီထွင်ပြီးလေ့ကျင့်နေတာပါ။သူ့ကနူးလေကိုဘေးတစ်ဖက်တစ်ချက်စီကသစ်ပင်တွေမှာခြိထားပြီးသူကတော့ရေကူးကန်လေးထဲမှာလှော်ခတ်နေတာပါ။ဒီပုံစံကအကောင်းဆုံးအနေထားမဟုတ်ပေမဲ့လည်းသူ့အနေနဲ့မလေ့ကျင့်ဘဲနေထားတဲ့ဆိုင်ဒါကအကောင်းဆုံးပဲလို့ပြောပါတယ်။ ရုစီဟာ2008ခုနှစ်ခရဲကနိုင်ငံတကာတိုင်ပွဲတွေကိုဝင်ပြိုင်ခဲ့တာဖြစ်ပြီးတော့2019ခုနှစ်လီမာမြို့တော်မှာကျင်းပတဲ့ပန်အမေရိကန်ချန်ပီယံရှစ်ပြိုင်ပွဲမှာငွေတစိမ့်စူးရခဲ့မှုပါတယ်2020ဂျပန်အိုလံပစ်ပြိုင်ပွဲအတွက်လည်းအရွေးခံမှုပြင်ဆင်ထားပေမဲ့ကိုရိုနာကပ်ရောဂါကြောင့်သူ့အိမ်မက်တွေဒီနှစ်တော့ရွှေ့ဆိုင်းထားခဲ့ရပါတယ်။ဒါပေမဲ့လည်းနောက်နှစ်မှာပြန်ပြီးကျင်းပမယ့်ဒီပွဲအတွက်စိတ်အားမပြတ်ပဲစူးစမ်းပန်းစားဆက်ပြီးလေ့ကျင့်နေတာပါ။အာဂျင်တီးနားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ660ကျော်ရှိပြီးတော့ကူးစက်သူပေါင်း 23,000 နီးပါးရှိပါတယ်ခင်ဗျာ
။ရုရှားနိုင်ငံကဆက်ပင်စရာတူကတော့ဟောလိဝုဒ်ဝိုင်းဝက်စ်စကားတွေကလို့ခြေထောက်ရှစ်ချောင်းတက်ထားတဲ့ပင့်ကူနဲ့ကျူတဲ့ကားတစ်စီးကိုတီထွင်လိုက်ပါတယ်ခရက်စနိုဒါအရက်ကကားဝက်ရှော့ပိုင်ရှင်ဖေဂန်မီခီလီယန်ကတီထွင်ခဲ့တာဖြစ်ပြီးလှဲနဲ့ကျူတဲ့ကားတစ်စီးကိုတီထွင်ပြီးတဲ့နောက်အခုလိုခြေထောက်ရှစ်ချောင်းပါတဲ့ပင့်ကူကားကိုဖန်တီးခဲ့တာပါဒီကားနဲ့ဖန်တီးဖို့သူနဲ့အဖွဲ့သားတွေဟာလပေါင်းများစွာကြိုးစားခဲ့ကြတာပါဒီကားအတွက်လိုအပ်တဲ့အစိတ်ပိုင်းတွေရဖို့ကလည်းမလွယ်ဘူးလို့ပြောပါတယ်ဒါပေမဲ့လည်းပင့်ကူလိုတလန်းချင်းသွားနိုင်တဲ့ကားကတော့တော်တော်လေးကိုလှတယ်လို့ဖန်တီးသူမီခေလျန်ကပြောပါရယ်ရှင
်ရုရှားနိုင်ငံမှာ48နိုင်ငံတွင်လူပေါင်း90ကျော်ကိုသတင်းညှက်ပေးခဲ့တဲ့စန္ဒဆရာအကြောင်းတင်ပြပေးပါမယ်ဗလာဒီစလတ်ဒီမီဒိုဗစ်ဟာရုရှားနိုင်ငံကက်စထရိုမာမြို့မှာနေထိုင်သူဖြစ်ပြီးတော့ပြီးခဲ့တဲ့အပတ်ကသူ့ဆိုင်ဖွင့်ပွဲအရောင်းမြင့်တင်တဲ့အနေနဲ့နှစ်ရက်ဇာတ်တိုက်ခေါင်းပေါင်း90ကျော်ကိုသတင်းညှက်ပေးခဲ့တာပါဒီစပိန်ညမာရသွန်မှာမတ်တရက်စားဖို့နဲ့တောက်ဖို့လောက်ပဲခဏနားပြီးတော့48နိုင်တောက်လျှောက်အလုပ်လုပ်ခဲ့တာပါ48နိုင်လုံးမအိပ်တဲ့အတွက်လဲသူ့စီမာနောက်ဆုံးစပိန်ညတဲ့သူအနေနဲ့နေရွက်ညက်မိမှာစိုးရိမ်တဲ့သူတွေလည်းရှိပါတယ်ဒါပေမဲ့လဲဘာမှမဖြစ်ပဲပြီးဆုံးသွားတဲ့အတွက်စိတ်သက်သာရာရပါတယ်လို့ဆိုင်မန်နေဂျာဖြစ်သူကပြောပါတယ်ဖောက်တဲ့တယောက်စပိန်ညဖို့မိနစ်40လောက်အချိန်ယူခဲ့ရပြီးတော့သူ့စပိန်ညမာရသွန်မှာပါဝင်ဖို့လူတွေလည်းဖိတ်ခေါ်ခဲ့ရပါတယ်ဒီမီဒိုဗစ်ဟာဒူဘယ်နဲ့ရောက်စပိန်ညှက်ခဲ့တယ်လဲဆိုတာကိုစင်ရင်တေချာလုံနေပြီးတော့ဂင်းနေကမ္ဘာစံချိန်စာအုပ်မှာမယံမနာအချိန်အကြာဆုံးစပိန်ညှက်နိုင်တဲ့စပိန်ညှက်မာရသွန်အဖြစ်လည်းမှတ်တမ်းဝင်ဖို့ကြိုးပမ်းအောင်ပါပ
ါဒီတဲ့ဒီဇိုင်နာတယောက်ကတော့ကိုနာဗိုင်းရပ်စ်ပိုးကိုကာကွယ်ပေးနိုင်ပြီးအပြင်ထွက်သွားလာစိုင်ထိုင်ပြီးအစားအစာစားလို့ရမယ့်ပလတ်စတစ်ခေါင်းဆောင်တစ်မျိုးကိုဖန်တီးလိုက်ပါတယ်ပြင်သစ်ဒီဇိုင်နာChristopher Garnigon ကမိရိပုံစံပလတ်စတစ်ခေါင်းဆောင်အကြီးကြီးကိုဆွတ်ထားတဲ့သူအနေနဲ့ကိုရိုနာဗိုင်းရပ်စ်ပိုးအနေရကနေဘေးကင်းစေမယ်လို့ပြောပါတယ်။အခုလောလောဆယ်ဆေးကွက်ထဲမှာတည်ထွင်ထားတဲ့ပစ္စည်းတွေကဆိုင်မှာထိုင်စားရင်ထောင်ထဲရောက်နေတယ်လို့ခန့်စားရစေတယ်လို့သူကပြောပါတယ်။အဲဒါကြောင့်အခုလိုကြပြဆန်နဲ့ပိုးပြီးတော့လှတဲ့မိအိမ်နဲ့တူတဲ့ပလတ်စတစ်ခေါင်းဆောင်ကြီးကိုတည်ထွင်လိုက်တာပါ။ဒီပစ္စည်းကိုတော့ကနေဒါ၊ဂျပန်၊အာဂျင်တီးနားကလူတွေတောင်စိတ်ဝင်တစားမှားယူတာတွေရှိတယ်လို့လည်းသူကပြောပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုပြောပြမှာပါ။အတ္လန်တာပြည်နယ်ကအစင်းနဲ့စားလို့ရတဲ့ဆိုင်ရဲ့ကားနဲ့မောင်းဝယ်ရတဲ့နေရာမှာလူမဲအမျိုးသားတအူးကိုတနက်နဲ့ပြစ်တက်ခဲ့တဲ့ရဲအရာရှိကိုအလုတ်ကနေထုတ်ပယ်လိုက်တယ်လို့နောက်တအူးကိုတော့လစာနဲ့ခွင့်ပေးလိုက်ကြောင်းရဲတပ်ဖွဲ့ကတနင်္ဂနွေအစောပိုင်းကကြေညာခဲ့ပါတယ်။သုံးလအတွင်းသမရကိုထောက်ခံတဲ့ပထမဆုံးအကြိမ်အကြီးအကျယ်ချီတက်ပွဲကြီးကို Oklahoma City မြို့ရဲ့ Book Center မှာလာမယ့်စနေနေ့မှာစုဝေးကြမှာဖြစ်တယ်လို့လူပေါင်း19,000လောက်တက်ရောက်ဖို့ရှိတယ်လို့ဆိုပါရယ်။ COVID-19 ရောဂါကူးစက်ပြန့်နှံ့နေတဲ့အချိန် CDC ကသတ်မှတ်ထားတဲ့လမ်းညွှန်ချက်တွေအရ Trump ကိုထောက်ခံတဲ့ချီတက်ပွဲတွေဟာ Virus ကူးစက်မှု ND ရဲ့အမြင့်ဆုံးမှာရှိနေလိမ့်မယ်လို့ဆိုပါရယ်ရှင်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဒီကနေ့စတင်ကျင်းပမဲ့43ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးညီလာခံကိုကိုရိုင်းတက်ရောက်သူတွေနဲ့ရောဗီဒီယိုကွန်ဖရင့်တွေနဲ့ပါပုံစံနှမျိုးနဲ့ကျင်းပသွားမှာဖြစ်ပါတယ်။လူ့ခွင့်ရေးကောင်စီကနေအရေးယူအတည်ပြုမဲ့ဆုံးဖြတ်ချက်ပေါင်းအခု40ကျော်မှာမြန်မာနိုင်ငံကိစ္စလည်းပါဝင်မှာဖြစ်ပါတယ်။လာမယ့်ဇူလိုင်လကုန်ပိုင်းရောက်ရင်ပါကစ္စတန်နိုင်ငံမှာ COVID-19 ကူးစက်သူ1.2သန်းထိရှိလာနိုင်တယ်လို့ခန့်မှန်းကြောင်းပါကစ္စတန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။လူဦးရေတန်း220ရှိတဲ့ပါကစ္စတန်နိုင်ငံမှာအခုချိန်ထိယောဂါကူးစက်ခံထားရသူပေါင်း34,000ကျော်ရှိနေပြီးသေဆုံးသူပေါင်း2,900လောက်ရှိပါတယ်ရှင်။တနင်္လာနေ့နဲ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။မြန်မာပြည်သူပြည်သားအားလုံးလည်း COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျွန်မအင်ဂျင်နီယာ
This program has come to you from the Voice of America, Washington.